Welcome to the Voice of America in Burmese.
ငါကြမ်းပါခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ဂျူမေရိကန်တန်ကနေဒီဇင်ဘာလ3ရက်ကျော်သာရင်းနေ့ညပိုင်းမှာပါသောစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ့စနေနေ့အချိန်အိုင်နိုမီတာ30ကျပ်30နဲ့50ကျပ်နဲ့လိုင်းလမ်းမီတာ100ကျပ်ဗီယိုရဲ့ဖေးဘွတ်စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရနိုင်ကစီညပေးသွားမှာဖြစ်ပါတယ်ခင်ဗျာ 18တန်းကျော်နဲ့တိစုံသူ6သိန်း800နီးပါးရှိသွားပြီဖြစ်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကတော့ရောဂါကူးစက်သူနဲ့တိစုံသူအများဆုံးရှိနေပြီးတော့ကူးစက်သူစုစုပေါင်း 4.4 တန်းကျော်သွားပြီဖြစ်ပါတယ်။ဒါပြင်အမေရိကန်မှာတိစုံသူအရေအတွက်ဟာ3သိန်းခွဲကျော်သွားပြီလို့ John Hopkins တက္ကသိုလ်ကမနေ့ကဖော်ပြပါတယ်။California, Florida နဲ့ Texas လို့တချို့ပြည်နယ်တွေမှာတော့သေဆုံးမှုတွေဟာအပတ်စဉ်ဒါမှမဟုတ်နေ့စဉ်စံချိန်တင်တိုးနေတာဖြစ်ပါတယ်။ပြည်နယ်တော်များများဟာစီးပွားရေးလုပ်ငန်းတွေအများပြည်သူစိတ်ဝင်စားမဲ့နေရာတွေကိုအချိန်မတိုင်ခင်ပြန်ဖွင့်ခဲ့ကြတယ်လို့ကျွမ်းမာရေးဆိုင်ရာကြောင့်ညွန်သူတွေကပြောပါတယ်။ဒါပြင်ဗဟုအစိုးရအစင်းကနေရှင်းလင်းပြတ်သားတဲ့လမ်းညွှန်ချက်တွေနဲ့အေးအေးယူမှုတွေမရှိတာကြောင့်ပြည်နယ်အုပ်ချုပ်ရေးမှုတွေဟာသူတို့ဘာသာသူတို့အများပြည်သူတို့ကျွမ်းမာရေးဆိုင်ရာလမ်းညွှန်ချက်တွေကိုထုတ်ခဲ့ရပြီးတော့ပြည်နယ်တစ်ခုနဲ့တစ်ခုညွန်ကြားချက်တွေကန့်သတ်ချက်တွေလည်းမတူဘဲဖြစ်ခဲ့ပါတယ်။ဒါပြန်ကဘာတော်ဘန်းကတခြားနိုင်ငံတွေမှာလည်းယောဂကူးစက်မှုတွေတိုးလာနေတာကြောင့်သူ့တည်သည့်တွေဟာကာကွယ်ဆေးထုတ်နိုင်ဖို့ကိုအပူတပြင်းလှုပ်ဆောင်နေကြပါတယ်။အမေရိကန်မှာသတ်မှတ်ထားတဲ့စံချိန်စံညွှန်းတွေနဲ့ပြည့်မီတဲ့ဆိုရင်ယောဂကာကွယ်ဖို့အတွက်ဆန်းသက်အသုံးပြုမဲ့ဆေးဝါးတွေကိုအရေးပေါ်အသုံးပြုဖို့ခွင့်ပြုသွားမှာဖြစ်တယ်ဆိုပြီးတော့အမေရိကန်အစားအစာနဲ့ဆေးဝါးကုလသမဂ္ဂဌာနကဝန်ထမ်းတွေကကြေညာထားပါတယ်ခင်ဗျာ။ဗီယက်နမ်နိုင်ငံမှာဒီနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်ထပ်ကိုးတွေ့ရှိခဲ့တာကြောင့်ဒါဟာသုံးလအကြာမှာပထမဆုံးအကျဉ်းယောဂပိုးပြန်ကူးစက်လာတာဖြစ်ပြီးတော့ကူးစက်မှုတွေဘလို့ဖြစ်လာသလဲဆိုတာခြေရာမခံနိုင်သေးဘူးလို့အာနာဝိုင်းကပြောပါတယ်။ဒိုင်လက်ခရိုင်မှာတော့တယောက်နဲ့တယောက်ခက်ခါခွာနေဖို့မဖြစ်မနေဖွင့်ဖို့မလိုတဲ့လုပ်ငန်းတွေကိုမဖွင့်ဖို့နဲ့လူ20ထက်ကျော်ကြီးမစုဝေးကြဖို့ကိုအမိန့်ထုတ်လိုက်သလိုဒနိုင်းမျိုးနာကခရိုင်နေမှာလဲစံကြီးတွေကိုပိတ်လိုက်ပြီးတော့စီးပွားရေးလုပ်ငန်းတွေကိုလည်းကန့်သတ်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့လုံခဲ့တဲ့24နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ5000ကျော်ရှိတယ်လို့ဒီနေ့မှပြောပါရယ်။ဒါဟာအိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူတရက်ထဲ5000ကျော်တာပထမဆုံးအကျဉ်းဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း15,800ကျော်သွားပြီဖြစ်ပါရယ်။သေဆုံးသူနောက်ထပ်985ယောက်ရှိတာကြောင့်အခုဆိုရင်တနိုင်ငံလုံးမှာဗိုင်းရပ်စ်ကြောင့်သေဆုံးသူဟာ3000ကျော်နီးပါးရှိသွားပြီဖြစ်တယ်လို့အိန္ဒိယဓမ္မရေးဝန်ကြီးဌာနကပြောပါရယ်။ပြည်ထောင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ105ယောက်တွေ့ရှိခဲ့ပြီးတော့96ယောက်ကနိုင်ငံနောက်ပိုင်းရှင်ကျန်းပြည်နယ်ကဖြစ်ပါတယ်။3ယောက်ကတော့လျောင်နှင်းပြည်နယ်ကဖြစ်ပြီးတော့1ယောက်ကတော့ဘေကျင်းကပါ။ကျန်တဲ့3ယောက်ကတော့ဒီဘက်ကပြန်လာတဲ့သူတွေဖြစ်တယ်ဆိုပြီးတော့ပြောပါရစေခင်ဗျာ။ Australia နိုင်ငံ Victoria ပြည်နယ်မှာတော့ဗုဒ္ဓဦးနေကဗိုင်းရပ်စ်နောက်ထပ်ကူးစက်သူ923ယောက်နဲ့တင်ဆုံသူ73ယောက်ရှိခဲ့ပြီးတော့ဒါဟာတရက်ထဲမှာတဲ့ကူးစက်မှုအများဆုံးစံချိန်တင်ခဲ့တာဖြစ်ပါတယ်။အခုဆိုရင် Victoria ပြည်နယ်မှာဗိုင်းရပ်စ်ကူးစက်သူစုစုပေါင်း9900ကျော်နဲ့တင်ဆုံသူ105ယောက်ရှိပြီးတော့တနိုင်ငံလုံးမှာတော့ကူးစက်သူဟာ16298ယောက်နဲ့တင်ဆုံသူ189ယောက်ရှိပါတယ်။မဘုံမျိုးကတော့လက်ရှိဗိုင်းရပ်စ်ကူးစက်မှုတွေအဓိကဖြစ်နေတဲ့နေရာပါ။ပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကတော့အခုလိုကူးစက်မှုတွေတိုးလာနေတာဟာဒေသခံတွေအနေနဲ့ရောဂါလက္ခဏာတွေပြနေတဲ့ကြားကပဲ။အလုပ်သွားတာတွေအပြင်သွားတာတွေဆက်လုပ်နေကြတာနဲ့တကြီးဆောင်ဆောင်ရေးကြာတွေမှာရောဂါကူးစက်တာတွေကြောင့်ဆိုပြီးတော့အပြစ်တင်လိုက်ပါတယ်။အခုလောလောဆယ်မှာတော့မဘုံမျိုးနဲ့မေချောရှာဆိုတဲ့နေရာမှာနှကောင်းစီးတွေတက်ဖို့ပြောထားပေမဲ့လာမယ့်တနင်္ဂနွေနေ့ကစပြီးတော့ပြည်နယ်တစ်ခုလုံးမှာအပြင်ထွက်ရင်နှကောင်းစီးတွေကိုမဖြစ်မနေတက်ကြဖို့ပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကအမိန့်ထုတ်လိုက်ပါတယ်။ဒါပြင်မဲပုံမျိုးပြည်ပမှာနေထိုင်ကြတဲ့ဒေသခံတွေအနေနဲ့လည်းဒီနေ့ကစပြီးအိမ်ကိုဧည့်သည်မခေါ်ဖို့တားမြစ်လိုက်ပါတယ်။မဲပုံမျိုးမှာလူတွေကိုအပြင်မထွက်ဖို့သတင်းပတ်6ပတ်အမိန့်ထုတ်ထားပြီးတော့အခုဆိုရင်3ပတ်မြောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာ COVID-19 ရောဂါကယ်ဆယ်ရေးရမုံငွေအတွက်နဲ့ပတ်သက်ပြီးတော့ Republican တွေနဲ့ Democrat တွေလက်တော်မှာအခြေတင်ဖြစ်နေချိန်မှာပဲနိုင်ငံတော်ဘန်ချင်းငွေနဲ့အိမ်တွေဝယ်ယူပြီးတော့လာစင်ဘန်ကငွေမပေးနိုင်သူတွေပေးဖို့ကြံနေတာ 21.5 ဘီလီယံဒေါ်လာကျော်ရှိတယ်လို့ကမ္ဘာလုံးဆိုင်ရာဗဟိုအကြံပေးအဖွဲ့ Star Resources နဲ့ Ross အဖွဲ့ကဗုဒ္ဓဦးနေ့ကခန့်မှန်းလိုက်ပါတယ်။အိမ်ပေါ်ကနေနှစ်မချဖို့ဘာလို့အစိုးရရဲ့ပြိပင်တားမြစ်ချက်မကြသေးခင်ကသက်တမ်းကုန်သွားပြီဖြစ်ပါတယ်။ဒီပိပိတာမြင့်ချက်ထမချဖို့အစည်းအဝေးတရက်ကိုအထက်လွှတ်တော် Republican အမတ်တွေဒီသတင်းမှတ်တွင်အဆိုပြုထားပါတယ်။အေဘောကနေနေမချဖို့ဘာလို့ဆိုးရရဲ့ပိပိတာမြင့်ချက်ကြောင့်အိလာကမပေးနိုင်တဲ့အိပိုင်ရှင်၃ပုံ၃ပုံဟာနေအိမ်မှာဆက်နေခွင့်ရခဲ့ကြတာဖြစ်ပါတယ်။ဒါပြင်အဘိုးဆိုးရကနေအပတ်စဉ်ဒေါ်လာ600ပေးနေတဲ့အလုပ်လက်မဲ့အကျိုးခံစားခွင့်ဟာလည်းမနက်ကတောက်ကြနေမှာသက်တမ်းကုန်တော့မှာဖြစ်ပါတယ်။ဒီကိစ္စကိုအများဆုံးအဖြစ်ရှင်းနိုင်ဘူးဆိုရင်တော့အင်ဂျင်မဲ့တဲ့သူတွေဟာဘယ်တော့မှမကြုံဘူးလားအောင်ကိုများလာမဲ့အခြေအနေရှိတယ်လို့Public Justice Center ကရှိနေကြောင်းပိုးလောက်ကပြောပါတယ်ပြီးခဲ့တဲ့ຫນွေဥပေါင်းနဲ့ຫນွေရာသီကာလအတွင်းအလုံးလက်မဲ့ဖြစ်မှုနှုန်းဟာ 1930စီးပွားပြတ်ကပ်ကာလနောက်ပိုင်းတခါမှမကြုံဘူးလို့အောင်ကိုမြင့်တက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
Sendan ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ31 kHz 683တို့ညဖိုင်းဒိုမီတာ32 kHz 938ညဖိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်နေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတရင်တွေကိုဆက်လက်ကြီးညာပြီးတော့ပါမယ်ရှင်ဆန္ဒပြသမားတွေနဲ့ပြည်ထောင်စုရဲတပ်ဖွဲ့အကြားရုံးရင်ဆန့်ခတ်မှုတွေဖြစ်ပွားနေတဲ့ American ပြည်ထောင်စု Oregon ပြည်နယ် Portland မြို့တွေကနေပြည်ထောင်စုရဲတပ်ဖွဲ့ဝင်တွေကြာသပတေးနေ့မှာစတင်ယူသိမ်းထွက်ခွာတော့မှာဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Kate Brown ကပြောပါတယ်ပြည်ထောင်စုနဲ့ပြည်နယ်အစိုးရတာဝန်ရှိသူတွေကြားသဘောတူညီချက်ရပြီးတဲ့နောက်မှာအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ် Minneapolis မြို့မှာ African American လူမဲအမျိုးသား George Floyd ရဲလက်ထက်မှာတိဆုံးခဲ့တာကိုစန့်ကျင်ဆန္ဒပြပွဲတွေ Oregon ရဲ့အကြီးဆုံးမြို့ဖြစ်တဲ့ Portland မြို့မှာသတင်းပတ်အတိုကြားဖြစ်ပွားနေတဲ့အတွက်ပြည်ထောင်စုရဲတပ်ဖွဲ့ဝင်တွေကိုဗဟုအစိုးရကစစ်လုခဲ့တာဖြစ်ပါတယ်။ American ဗဟုအစိုးရကဥပဒေစိုးမိုးရေးအတွက်ပြည်ထောင်စုရဲတပ်ဖွဲ့ဝင်တွေကို Portland မြို့ထဲမှာချထားဖို့လိုအပ်တယ်လို့ပြောပြီးတပ်တွေစစ်လုခဲ့တယ်လို့ပြည်내ခေါင်းဆောင်တွေကလည်းဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေတာကိုခွင့်ပြုထားတယ်ဆိုပြီးတော့အပြစ်တင်ခဲ့တာပါ။ Oregon ပြည်내အုပ်ချုပ်ရေးမှူး Brown ကတော့ပြည်ထောင်စုတပ်တွေဟာကြီးကျော်သိမ်းပိုက်ရေးတပ်တွေလိုအကြမ်းဖက်ပြုမှုတွေလို့ဗဟုထုနေကဝေဖန်ပြောကြားခဲ့ပါတယ်။ American ပြည်ရင်းလုံခြုံရေးဝန်ကြီးဌာနခေတ္တဝန်ကြီး Chad Wolf ကပြည်ထောင်စုတပ်ဖွဲ့တွေရုပ်သိမ်းတဲ့ရက်ကိုအတိအကျမပြောပေမဲ့လမ်းတွေပြန်ဖွင့်ရင်းနဲ့ပြည်ထောင်စုအစိုးရပိုင်းအစအုံတွေလုံခြုံရေးအတွေ့ပြည်နယ်နဲ့ဒေသဆိုင်ရာဥပဒေစိုးမိုးရေးအဖွဲ့တွေကတာဝန်ယူလိမ့်မယ်လို့ပြောပါတယ်ရှင်American နိုင်ငံကဩဇာကြီးမာတဲ့နည်းပညာကုမ္ပဏီကြီးတွေဖြစ်တဲ့ Apple, Amazon, Facebook နဲ့ Google ကုမ္ပဏီကအမှုဆောင်အရာရှိချုပ်တွေဟာသူတို့အပေါ်မှာ American Congress ကဆွဆွေးထားတာတွေကိုဗဟုသုတနည်းကပြုလုပ်တဲ့ကြားနာပွဲမှာခုခံကောက်ွယ်ပြောဆိုခဲ့ပါတယ်။အဲဒီကုမ္ပဏီကြီးတွေဟာဇီးကွက်ရှင်ပြိုင်မှုကိုခက်ခဲအောင်ပြုလုပ်မှုတခြားသူတွေရဲ့နည်းပညာအတွေ့အခေါ်တွေကိုခိုးယူမှုနဲ့ Conservative နိုင်ငံရေးအမြင်တွေကိုစင်စားဖြတ်တောက်မှုစရဲဆွဆွေးချက်တွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။စီးပွားရေးလုပ်ငန်းအမှုတိုက်ချက်ရေးကွန်ဂရက်ဆပ်ကော်မတီရှေ့မှောက်မှာအဲ့ဒီကုမ္ပဏီတွေကအကြီးအကဲတွေကဗီဒီယိုကတဆင့်ခုခံကောက်ွယ်ပြောဆိုရမှာ Amazon ကုမ္ပဏီအကြီးအကဲ Jeff Bezos ကသူ့ရဲ့ online ရောင်းဝယ်လုပ်ငန်းနဲ့ဈေးကွက်ကိုလွှမ်းမိုးထားတဲ့ဆိုရဲဆဆွေးချက်ကိုခုခံကောက်ွယ်ပြောဆိုခဲ့ပါတယ်။ Google က Sundar Pichai ကတခြားကုမ္ပဏီတွေရဲ့နည်းပညာအတွေ့အခေါ်တွေကိုခိုးယူတယ်ဆိုရဲဆဆွေးချက်ကိုညှဉ်းဆန်ခဲ့ပါတယ်။ Google ဟာအထူးသဖြင့် Yelp ကုမ္ပဏီကနည်းပညာတွေကိုခိုးယူနေတယ်လို့ဆဆွေးခံထားရတာပါ။ကြားနာပွဲမှာ Ohio ပြည်နယ်က Republican အမတ် Jim Jordan က Facebook နဲ့ Twitter အပါအဝင်နည်းပညာကုမ္ပဏီကြီးတွေဟာ Conservative နိုင်ငံရေးအတွေ့အခေါ်တွေကိုစင်စားဖြတ်တောက်နေတယ်လို့ဆွဆွဲခဲ့ပါတယ်။ American နည်းပညာကုမ္ပဏီကြီးတွေကတော့အဲ့ဒီဆွဆွဲချက်ကိုညှင်းဆိုတယ်လို့ American နိုင်ငံရေးကိုခြေလှယ်နေတယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းညှင်းဆိုခဲ့ပါတယ်။ဒီကုမ္ပဏီကြီးတွေကိုပြင်းပြင်းထန်ထန်ဝေဖန်လေးရှိသူသမ္မတ Donald Trump ကလည်းကုမ္ပဏီကြီးတွေကိုထိန်းချုပ်ဖို့ Congress ကစီမင်းဥပဒေတွေမထုတ်ဘူးဆိုရင်သူ့ရဲ့သမ္မတအာဏာနဲ့အမိန်ထုတ်ပြန်မယ်လို့လည်း Twitter မှာရေးခဲ့ပါတယ်။American ဥပဒေပြုအမတ်တွေဟာစီးပွားရေးလုံခြုံရေးအုပ်မှုကိုတိုက်ဖျက်ရမှာဥရောပကနိုင်ငံတွေလိုမဟုတ်ပဲပြောင်းညံ့နေလို့စီးပွားရေးလုံခြုံရေးအုပ်မှုဆန့်ကျင်ရေးဆိုင်ရာကျွမ်းကျင်သူတွေကဝေဖန်နေကြပါတယ်ရှင်American အာကာသစူဇန်လေးလာရေး agency NASA ရဲ့မျိုးဆက်သစ်အင်္ဂါဂြိုစူဇန်လေးလာရင် Perseverance ဆိုဒီကနေ့ကြာတာဘရင်းနေမှာ Florida ပြည်နယ် Cape Canaveral ကနေလွတ်တင်มาဖြစ်ပါတယ်။အင်္ဂါဂြိုပေါ်မှာတရှိတဲ့တဝါရီရှိခဲ့သလားဆိုတာကိုဒီရင်ကိုအသုံးပြုစူဇန်လေးလာတော့ဘူးစီစဉ်ထားပါတယ်။ American ဒေါ်လာ 2.4 ဘီလီယံအကုန်ကျခံထားတဲ့ဒီရင်ငယ်ကိုကြာတာဘရင်းနေဒေသစံတော်ချိန်မနေ့9နာရီမိနစ်50မှာလွတ်တင်มาဖြစ်ပြီးအင်္ဂါဂြိုပေါ်ကိုနောက်နှစ် February လလောက်မှာရောက်မယ်လို့မှန်ထားပါတယ်ကာတစီအရေရှိပြီးဘိန်း6ဘိန်းပါတဲ့ Perseverance အာကာသစူဇန်လေးလာရင်ကို Atlas 5 Rocket ဒုံးပျံနဲ့ပြစ်လွန်မှာဖြစ်ပါတယ်အဲ့ဒီဒုံးပျံကို Boeing နဲ့ Lockheed Martin ကုမ္ပဏီတို့ပူးပေါင်းတည်ထောင်ထားတဲ့ United Launch Alliance တည်ဆောက်ထားတာပါဒီရင်ငယ်နဲ့အတူ Ingenuity လို့အမည်ပေးထားတဲ့ရဟတ်ရင်ငယ်တစ်စီးကိုတည်ဆောင်သွားမှာဖြစ်ပြီးအနာဂတ်ကာလအင်္ဂါဂျူခီးစဉ်တွေအတွက်စူဇန်လေးလာမှုတွေကိုပြုလုပ်သွားမှာဖြစ်ပါတယ်အဲ့ဒီ Ingenuity ရဟတ်ရင်ငယ်ကိုမြန်မာနယ်ပါအာဂါသာပညာရှင်ဒေါက်တာမီမီယာဦးဆောင်တဲ့အဖွဲ့ကဖန်တီးတည်ဆောက်ထားတာပါဒီကနေ့စူဇန်လေးလာရင်ကိုလွှတ်တင်ဖို့ရာသီဥတုအခြေအနေလေး80ရာခိုင်နှုန်းကောင်းမွန်တယ်လို့ခန့်မှန်းထားပါတယ်အင်္ဂါဂျိုဘောကို RS ဆိုပေါ်များနိုင်ငံနဲ့တရုတ်နိုင်ငံတို့ ကတင်လွှတ်ခဲ့တဲ့အာဂါသစူဇန်လေးလာရေးရင်တွေပြီးတဲ့နောက်အခုဒီ Perseverance နောက်ဆုံးတင်လွှတ်တဲ့အာဂါသစူဇန်လေးလာရေးရင်ဖြစ်ပါရဲ့ရှင်။ American Congress လွှတ်တော်မှာနှစ်ပေါင်းများစွာတာဝန်ထမ်းခဲ့တဲ့ထင်ရှားတဲ့ဒီမိုကရက်အမတ်တူဦးလည်းဖြစ်ပြည်သူ့အခွင့်အရေးခေါင်းဆောင်တူဦးလည်းဖြစ်တဲ့အောက်လွှတ်တော်အမတ် John Lewis ရဲ့ဇာပနာကိုဒီကနေ့ကြာသပြီးနေဂျော်ဂျီယာပြည်နယ် Atlanta မြို့အောက်မေ့ပွဲအခမ်းအနားပြီးမှကျင်းပမှာဖြစ်ပါရယ်။ဇာပနာအခမ်းအနားကိုတမရဟောင်းတွင်ဖြစ်တဲ့ Barack Obama, Bill Clinton နဲ့ George W. Bush တို့တက်ရောက်လိမ့်မယ်လို့မျှော်မှန်းထားပြီးတမရဟောင်း Obama ကအမှတ်တရစကားပြောပေးလိမ့်မယ်လို့လည်းမျှော်လင့်ရပါရယ်။ဒီဖျားချောင်းက Dr. Martin Luther King Jr. တရားဟောပြောခဲ့တဲ့နေရာလေးဖြစ်ပါရယ်။ဒီတော့မှလူဝစ်ရဲ့ရုပ်အလောင်းကိုအတ္တလန္တာမြို့ South View တင်ကြိုင်မှာမြေမြုပ်တချို့ဘူးစီစဉ်ထားပါတယ်။အသက်80ရှိပြီဖြစ်တဲ့လူဝစ်ဟာဇူလိုင်လ18ရက်နေ့က Pancreas Cancer ရောဂါနဲ့သေဆုံးခဲ့တာပါ။လွှတ်တော်အမတ်လူဝစ်ဟာ American Congress လွှတ်တော်မှာ Georgia ပြည်နယ်ကိုစားပြုအောက်လွှတ်တော်အမတ်ဖြစ်1989ခုနှစ်ကစလို့ကွယ်လွန်ခြင်းအထိ33နှစ်တာဝန်ထမ်းဆောင်ခဲ့ပါတယ်ရှင်။တော်တာရှင်များရှင်ကြာတာပြင်းနေညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
မြန်မာနိုင်ငံရဲ့ကျန်းမာရေးဆောင်ရှားမှုစနစ်နဲ့ပတ်သက်လို့ဆိုရင်ရောကုလသမဂ္ဂကဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာအပေါ်ကျန်းမာရေးဝန်ထမ်းတွေရဲ့သဘောထားတုံ့ပြန်ချက်တွေကိုပြောပြပေးပါမယ်ကျွန်မစုစုပါအရှိတောင်အာရှနိုင်ငံတွေမှာ COVID-19 ကြောင့်တရားမှုလို့အမည်ပေးထားတဲ့ကုလသမဂ္ဂရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကာယယောဂကာလမြန်မာနိုင်ငံရဲ့ကျန်းမာရေးဆောင်ရှားမှုအခြေအနေနှိမ့်ကြတဲ့အပေါ်ဆိုရင်ကြောင်းဖော်ပြထားတာပါ COVID-19 ကာယယောဂမတိုင်ခင်ကတည်းကပြည်ပခါတွေနဲ့သဘာဝဘေးအန္တရာယ်တွေကြောင့်လူသားချင်းစာနာမှုဆိုင်ရာအခြေအတဲတွေကြုံနေရတဲ့နိုင်ငံတကာနိုင်ငံအဖြစ်စိုးရိမ်စရာတွေရှိနေတယ်လို့ဆိုထားပါတယ်ကယောဂကာလစင်နာဝန်ထမ်းအကူအညီပေးနေတဲ့ Community Fever Queen Network ကဒေါက်တာတင့်လွင်ကတော့ကျန်းမာရေးဆောင်ရှားမှုအားနည်းချက်တွေကြောင့်အရေးပေါ်အခြေအနေနဲ့ကြုံရတဲ့အခါမျိုးမှာအခက်အခဲတွေပိုကျုံရတယ်လို့ VOE ကပြောပါတယ်
။ဒီ COVID ကာလအတွင်းမှာဆိုလည်းကျွန်တော်တို့ကဒီကအိပ်ချက်တိုင်းနဲ့ဆံရတာပဲပေါ့။အဲတော့ Social Distancing တို့ပါလို့ဒီစိတ်ချရတာနည်းနည်းချင်းရလာလို့ဒီမယ်။အလုပ်ခွင်မှာလည်းဒီအရင်ရှိမယ်ကျွန်တော်တို့ကျန်တဲ့ဟိုပေါ့လူများကြီးစုဝေးနေရတော့မှကျူးကျော်တဲ့လိုနေရာမျိုးတွေပါနေကြတယ်။အဲလိုကိစ္စမျိုးမှာဆိုအိပ်ချက်တိုင်းတွေများတာပဲပေါ့နော်။ကျမ၏ဝင်တဲ့ဘက်ကိုကြည့်လိုက်မယ်ဆိုရင်ကျမ၏ဝင်တဲ့အင်အားနေတာတော့အမှန်ပဲ။အဲ့တော့ fever clinic ကြီးကျွန်တော်တို့ဖွင့်ပြရတဲ့အကြောင်းအရာလည်းဒီကအဲ့ဒါပဲပေါ့
။မြန်မာနိုင်ငံမှာလူဦးရေ1000လောက်အတွက်စေယုံမှာလူနာကရင်ကိုလုံးနှုံးတာရှိပြီးကဘာပေါ်မှာကျမ၏ဆောက်ရှောက်မှုအဆင့်အနှိမ့်ဆုံးစီးရင်ဝင်နိုင်ငံတိုင်းငံအဖြစ်ရှိနေစေဖြစ်ကြောင်းလည်းကုလသမဂ္ဂရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အရှိတောင်အာရှ17နိုင်ငံမှာမြန်မာနိုင်ငံဟာသွားဖွားသူနာပြုအနည်းဆုံးနိုင်ငံတစ်နိုင်ငံအဖြစ်အဆင့်10မှာရှိနေပြီးဖိလစ်ပိုင်ကတော့အဆင့်17နဲ့အောက်ဆုံးမှာရှိနေတယ်လို့စင်ကာပူနိုင်ငံကတော့ထိပ်ဆုံးနေရာမှာရှိနေတယ်လို့လည်းပြောပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရတနိုင်ငံလုံးအတိုင်းအတာနဲ့စေယုံပေါင်း1168ယုံအပါအဝင်ကျန်းမာရေးဌာနခွဲပေါင်း1990ရှိနေပြီးစစ်ပေးကန်ကတော့254ခုရှိပါတယ်။ကလေးအထူးကုဆရာဝန်ကြီးပမောက္ခဒေါက်တာဆုံးဝင်းကတော့မြန်မာနိုင်ငံမှာကျန်းမာရေးဆောက်ရှောက်မှုတွေနဲ့ကျန်းမာရေးပညာပေးရေးလုပ်ငန်းတွေမှာအနှဲချက်တွေရှိနေတယ်ဆိုတာကိုလက်ခံပေးမယ်လက်လောကြုံနေရတဲ့ကာယယောဂနဲ့ပတ်သက်လို့ရင်းဆိုင်ဖြစ်ရှင်းမှုတွေမှာတော့အားရစရာကောင်းတယ်လို့ပြောပါတယ
်ကျန်းမာရေးကြက်တာရောရှိပါတယ်ကျွန်တော်တို့ကျန်းမာရေးပါကျေရလုံလောက်တာဒီကျန်းမာရေးဝန်ထမ်းတွေကနေတာတော့ကျွန်တော်တို့ရဲ့ဒီလေးသိကြောင်းလုံးတို့တော့ဒီဇာတွေကပတ်ဝန်းကျင်နိုင်ငံတွေအချို့နဲ့ဆိုင်တော့မကောင်းတာတွေရှိတယ်အချို့တက်လည်းကောင်းတာရှိတယ်ပေါ့နော်ငါမလို့ရှိပါအဲဒီပြဿနာလေးတော့ရှိပါဒီအရာလေးကျွန်တော်တို့ရှင်းနေရပါလေသို့တော်ဒီ COVID ကိုကန်တယ်ဘုန်းနဲ့ပတ်သက်လို့တော့ကျွန်တော်တို့ဒီကိုမကောင်းလို့ပြောကျွန်တော်တို့လည်းမခံနိုင
်ကုလသမဂ္ဂရဲ့အစီရင်ခံစာထဲမှာပဲလက်နက်ကင်ပြိပခါတွေရှိနေတယ်ရခိုင်ပြည်နယ်လိုဒေသမျိုးတွေမှာယောဂကုသမှုထိန်းချုပ်ရေးနဲ့နောက်ဆက်တွဲလူမှုစီးပွားရေးအကျက်အတဲတွေခြုံရနိုင်တယ်လို့ကယောဂထိန်းချုပ်ဖို့ကြိုးစားနေတဲ့အချိန်မှာလူခွင့်ရေးချိုးဖောက်မှုတွေနဲ့အတူငြိမ်းငြိမ်းရေးနဲ့လုံးယုံကြီးဆိုင်ရာစိုးရိမ်စရာတွေလည်းရှိနေတယ်လို့သတိပေးထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လင်းချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ပြီးအသွမ်းလာတွေပိတ်ဆို့နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါစီရင်သိမှမှုတွေကြုံရတဲ့ရခိုင်ပြည်နယ်မှာဒီနေ့မှလည်းတိုက်ပွဲတွေဖြစ်ပွားခဲ့လို့ရင်းသွန်းလာတွေပါပိတ်ဆို့ကုန်ပါတယ်။ဒီနေ့မနေ့အစောပိုင်းမှာပဲမြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကိုင်ဖွဲ့တို့မြောက်ဦးမြို့နယ်အုပ်ဖို့ကန်ရွာကြားမှာတိုက်ပွဲဖြစ်ခဲ့တဲ့အချိန်လေးကိုတော့အုပ်ဖို့ကန်ရွာသားသူကအခုလိုပြောပါတယ်
။လက်မိုးလဲခါကြောင်းတိုက်ဖြစ်တာတုံစုဝိုင်းမှာမြောက်ဦးနယ်အုပ်ဖို့ကန်ကြားတဝိုင်းမှာဖြစ်တာ။ဒီလိုပြင်းနေဖြစ်ကြတယ်ဘုဆိုနေနိုင်တနားကြီးကျွန်တော်မှတင်းတယ်
မြောက်မြို့နယ်မှာဒီနေ့အစောပိုင်းကတပ်မတော်စိတ်ချောင်းနဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေရခိုင်လက်နက်ကိုင်ဖွဲ့ပြောခွင့်ရခိုင်ဒုက္ခကလည်းအတည်ပြုပါတယ
်ဒီနေ့ဇူလိုင်လ30ရက်ဒီမနေ့9နာရီကျော်လောက်မှာမြောက်ဦးမြို့နယ်ဝေတာလီရွာဘက်ကနေပြီးတော့ရှီတက်လာတဲ့ဒီမြန်မာစစ်တပ်ရဲ့အင်အား40ကျော်လောက်ပါတဲ့စစ်ကြောင်းနဲ့ဝေတာလီနဲ့အုပ်ဖို့ကန်ရွာကြားကာလမာနဲ့ဒီရထားလမ်းကြားမှာတိုက်ပွဲဖြစ်တာရှိတယ်ဗျ။ဆိုတော့အဲ့ဒီတိုက်ပွဲမှာတော့ရန်သူဘက်ကထိခိုက်အကြဆုံးတွေတော့များတယ်ဗျ။ဟိုအဲ့ဒီတိုက်ပွဲဖြစ်တဲ့နေရာကိုဒီမြောက်ဦးမြို့ဘက်ကနေပြီးတော့စစ်ကူလာတဲ့အင်အား80လောက်ပါတဲ့မြန်မာစစ်တပ်ရဲ့စစ်ကြောင်းနဲ့ဒီအပေါင်းတို့စစ်အထက်နားမှာတိုက်ပွဲဖြစ်တာရှိတယ်။အဲ့မှာတိုက်ပွဲအပြင်းထန်ဖြစ်တာပေါ့နော်။နေ့တွေ2နာရီခွဲလောက်မှာရဟရဲ့နှစီနဲ့လာပြီးတော့မှစက်တနာတွေရော့ကက်တွေနဲ့နေပြီးတော့လာရောက်ပြီးတော့ပြစ်ခတ်တိုက်ခိုက်ပြီးတော့ဟိုပြစ်ကူပေးတာရှိတယ်
။တိုက်ပွဲတွင်မြန်မာစစ်တပ်ဘက်ကထိခိုက်မှုတွေများပြားကြောင်းလဲအေပြောခွင့်ရသူကပြောဆိုခဲ့ပေမဲ့တီးခြားစီပြုလို့တော့မရပါဘူး။တိုက်ပွဲဖြစ်ပွားပြီးနောက်အနီးနားတစ်ဝိုက်မှာတပ်မတော်ကရှင်းလင်းရေးလှုပ်ဆောင်နေလို့ကားတွေသွာလာခွင့်မရပဲပိတ်မိနေခဲ့တယ်လို့လဲမြောက်မြုတ်ခံကူပါကျော်ကပြောပါတယ်
ကားတွေကကျောက်တို့ကနေတော့မြောက်ကလာတဲ့ကားတွေမြောက်ကနေကြီးကျောက်တို့သွားတဲ့ကားတွေအစ်ဆုံးနေတယ်လေမတော်ရဘူးဘုရားတိတန်းစီလို့ပဲခင်ဗျာ
ဒီကနေ့မနေ့မှလည်းမင်းပြမြို့နယ်စိုင်းဖို့ကူနီအုပ်ပုံသာဘက်မှလည်းနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့အေးပြောခွင့်ရခိုင်ဒုက္ခကပြောပါတယ်တမ်းမတော်ပြောခွင့်ရဘုံမကျုပ်စော်မင်းထွန်းကတော့ဒီမနေ့မြောင်းမြို့နယ်ဘက်ကတိုက်ပွဲချင်းတွေကိုမသိရှိသေးပေမဲ့မနေ့ကဗုဒ္ဓတော်မြို့နယ်ဘက်မှာတမ်းမတော်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ
်ဒီမနေ့ဆိုတော့ကျွန်တော်လည်းသိသေးပြီဒီမနေ့တော့ကတော့တို့ဒီကောင်းပွားဘက်မှာတော့ဖြစ်ခဲ့တာရှိပါတယ်ကောင်းပွားဘက်ကတော့ဗုဒ္ဓတော်ရဲ့မြောက်ချမ်းဘက်ပေါ့အဲဒီမှာတော့ဒီနေ့လည်းခဏမှထိတိမှုတစ်ခုဖြစ်ခဲ့တာရှိတယ်ကျွန်တော်စီကဒါဟန်ရရှိတဲ့လူငယ်ငယ်ရှိပါတယ်ဗျ
ကျေးခိုင်ပြည်နယ်မှာတမတော်နဲ့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့အေအေဖွဲ့အပါအဝင်မြောက်ပိုင်းမှာမိတ်သုံးဖွဲ့ကတော့ရှေးလက်ထဲချင်းမဖို့ရှိတဲ့ပြည်တော်စုငင်းချမ်းရင်းညီလာခံ23ရာစုပင်လုံကိုတက်ရောက်ဖို့ဆန္ဒရှိကြောင်းမကြာသေးခင်ကပဲပူးတွဲကြေညာထားပါတယ်ပြီးခဲ့တဲ့ဇွန်လဇန်တုန်းကလည်းနိုဝင်ဘာလထဲရွေးကောက်ပွဲချင်းမဖို့ရှိနေတဲ့အချိန်မှာအပြစ်ခံရက်စဲဖို့ဆန္ဒရှိကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
ရခိုင်ပြည်နယ်မှာတိုင်းဒေသနိုင်ငံရဲ့သမတ်တချို့မူလပါတီတွေကထွက်ခွင့်မရသေးတာကြောင့်နိုဝင်ဘာလထက်ကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့အခက်တွေ့နေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်ပြည်နယ်မှာအင်အားကြီးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP ကလည်းနောက်ထပ်ခွင့်တင်ထားပေမဲ့တရင်ဝင်ခွင့်မပြုသေးတာကြောင့်လက်ရှိလွှတ်တော်ကိုယ်စားလှယ်တဲ့အပါအဝင်ရခိုင်တိုင်းဒေသနိုင်ငံရဲ့သမတ်တချို့လာမယ့်ရွေးကောက်ပွဲမှာတတိပုဂ္ဂလအနေနဲ့ရှင်ပြိုင်ရမယ့်အလားအလာရှိနေပါတယ်။ကြောက်ပြူမျိုးနဲ့ပြည်မြေလွှတ်တော်ကိုယ်စားလှယ်ဦးကျော်လင်းဟာဆိုရင်လည်း MP ပါတီကလည်းနောက်ထပ်ခွင့်မရသေးတာကြောင့်ရွေးကောက်ပွဲဝင်ရဲ့အခက်အခဲဖြစ်နေတယ်လို့ပြောပါတယ်
ဆိုတော့ကျွန်တော်တို့ကတော့အမအန်ဒီပါတီမှာတော့ကျွန်တော်လည်းကြားပြီးကြားတော့ကြားပြီးဒါပေမဲ့သူတို့ကလည်းဆက်စပ်မပြုဘူးဆိုရင်ပြောရဲဒါပေမဲ့အန်ဒီပါတီမှာကဆက်စပ်ပေးတဲ့လူတွေလည်းရှိနေတယ်အများကြီးများများကဒီနေ့ကတော့ကိုယ်နဲ့ဥကျော်လင်းတော့ဒီဘုံမျိုးတွေကဒီနေ့ကတော့ကိုယ်နဲ့ဥညာတန်းနဲ့ဆိုပြီးတော့ဆက်စပ်ပေးဆိုတဲ့ကတည်းကပါတီရဲ့အန်ဒီပါတီရဲ့မူဝါဒကလူကိုလိုက်ပြီးကြောင်းနေတယ်လို့ဖြစ်နေတယ်။ဆိုတဲ့အခါကျတော့ကျွန်တော်တို့ကတော့ဆက်စပ်မပေးဘူး။ကျွန်တော်တို့ကတော့ဆက်စပ်ပေးမှာမဟုတ်ဘူးသိချင်တယ်။ဆိုရင်ကျွန်တော်တို့ကဆက်စပ်မပေးဘူးဆိုရင်တော့ကျွန်တော်တတိပေါက်လည်းနဲ့ပြန်ရမယ်တဘောမျိုးလို့မြင်နေကြ
။ကြောက်ပြူမျိုးနဲ့ပြင်းနေလှတော့ကိုယ်စလေဦးကျော်လင်းဟာ MP ပါတီကနှုတ်ထွက်ခွင့်တောင်းထားပြီးနောက်နိုင်ငံတော်ကြီးညိုပြည့်စင်မှုပုံမှန်နဲ့ရေးယူခံရပြီးအခုခါထောင်ကျခံရတဲ့ဒေါက်တာအေးမောင်ဦးဆောင်ပြီး2019ခုနှစ်မှာတည်ထောင်ထားတဲ့ရခိုင်ဦးဆောင်ပါတီ AFP ကပူးပေါင်းပါဝင်နေတာပါ။အခုဆိုရင်ရခိုင်ပြည်နယ်မှာဒီကအင်အားကြီးပါတီဖြစ်တဲ့ MP ကနေခွဲထွက်ပြီးတည်ထောင်ထားတဲ့ရခိုင်ဦးဆောင်ပါတီ AFP နဲ့ရခိုင်ဒီမိုကရေစီအဖွဲ့လျှောက်ရခိုင်ဒီမိုကရေစီအဖွဲ့လျှောက်ပါတီ AD တို့လည်းရွေးကောက်ပွဲမှာရှင်တန်ဖို့ပြင်ဆင်နေကြပါတယ်။ဒါပေမဲ့ AD ပါတီမှာလည်းကိုယ်စလေတရှို့ဟာမူလ MP ပါတီကနေနှုတ်ထွက်ခွင့်မပေးတာကြောင့်တတိပုဂ္ဂလအနေနဲ့ရွေးကောက်ပွဲမှာရှင်ပြိုင်ရမယ့်အလားအလာရှိနေတယ်လို့အဲဒီပါတီပြောခွင့်ရဦးမျိုးကျော်ကပြောပါတယ်
။အေးနှုတ်ထွက်ခွင့်တောင်းထားတဲ့ဟာကြီးတော့ရှိတယ်။ဒါပေမဲ့အခုကပါဟောင်းလဲဆိုတော့ဒီတဲ့ရှေ့ကြောင့်မှဆုံးဖြတ်ရရရှိဒီကနှုတ်ထွက်ခွင့်မပေးတဲ့အတွက်မှာကျွန်တော်ပါတီ ကိုယ်စားလှယ်အနေနဲ့ဒီလိုကြံလို့ရမှာမဟုတ်ဘူး။တတိပုဂ္ဂလအနေနဲ့တော့ဟောကြံမှာဆိုကြံခွင့်ရှိမှာဆိုတဲ့အနေထားဖြစ်နေမှာ။အဲမဝင်ကြံနိုင်ဘူးဆိုတော့တချို့အရည်ကကျွန်တော်တို့ဘာကြည့်ဒီဆောက်ကြည့်တာအချိန်တိတ်မဖြစ်ဘူးလေ။အဲ့တော့အဓိကအားဖြင့်ကတော့ကျွန်တော်တို့ကတော့ကြောက်ဖြစ်တယ်၊တန်ရွှဲဖြစ်တယ်နဲ့ကျွန်တော်တို့ဘဟုဌာနချုပ်ရှိတဲ့ကြောက်တော်မျိုးလိုကနေပြီးတော့ဒီကောက်ပေါ်မှာဝင်ရောက်ရှိနေတာပေါ့ဖြစ်ပါတယ
်။အမျိုးသားနှုတ်တော်ကိုယ်စားလှယ်တော်ထုမေကလည်း ND ပါတီကနှုတ်ထုတ်ခွင့်မပေးတာကြောင့်လက်နက်ရွေးကောက်ပွဲမှာရခိုင်တိုင်းသားရဲဝင်ကြီးနေရာကိုတတိပုဂ္ဂလတင်နဲ့ဝင်ရောက်ရှင်ပြန်တော့မှာဖြစ်တယ်လို့ပြောဆိုထားပါတယ်။ရခိုင်မျိုးသားပါတီကတော့ပါတီကနှုတ်ထုတ်ခွင့်တင်ထားတဲ့သူတွေကိုလက်ရှိလွှတ်တော်ကိုယ်စားလှယ်တက်တန်းကုံမှနှုတ်ထုတ်ခွင့်ပေးမယ်ဆိုပြီးတော့ပြည်ထောင်မေလာကွန်ပိုင်းကကျင်းပပြုလုပ်ခဲ့တဲ့ပါတီညီလာခံမှာဆုံးဖြတ်ထားပါတယ်။လက်နက်ရွေးကောက်ပွဲမှာရခိုင်မြောက်ပိုင်းကနေရာတချို့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် ND ပါတီနေနဲ့ဝင်ရောက်ရှင်ပြန်မှာမဟုတ်ကြောင်းပြောဆိုထားတာကြောင့်ဒေသခံနိုင်ငံရေးပါတီတွေအတွက်အခွင့်အလမ်းဖြစ်နိုင်တယ်လို့ခံမှန်းထားရှိမှာပဲရခိုင်တိုင်းသားနိုင်ငံရေးသမားတွေကြားအခက်အခဲတွေကြုံတွေ့နေရတာပါနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကတော့လမ်းလေးရွေးကောက်ပွဲမှာဒေသခံနိုင်ငံရေးပါတီတွေအနိုင်ရနိုင်တဲ့အလားအလာတွေရှိနေပေမဲ့စင်ခေါ်မှုတွေလည်းရှိနိုင်တယ်လို့သုံးသပ်ပါတယ
်ရခိုင်ပြည်နယ်မဲဆန္ဒနယ်ဒီမှာတော့ဟိုရွေးကောက်ပွဲကိုဘယ်နှမြင့်နဲ့ကျင်းပနိုင်မလဲဆိုတာစောင့်ကြည့်ရအောင်ပဲလို့ထင်တယ်အဲ့တော့ဒီရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပနိုင်တဲ့မြို့နယ်များရင်တော့ရခိုင်မျိုးသားပါတီတွေအနေနဲ့အများစုအနိုင်ရဖို့အလားအလာများတယ်လို့ယူနေတယ်။အဲအထူးသဖြင့်တော့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာနော်ဒီရခိုင်မျိုးသားပါတီတွေကအားကောင်းတဲ့အခါကျတော့အဲရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲကျင်းပနိုင်မှာနော်ရခိုင်မျိုးသားပါတီတွေရဲ့ဟိုအနိုင်ရမှုကပိုပြီးတော့များနိုင်မယ်လို့ယူနေတယ်။နောက်တစ်ချက်ကတော့ဒီရခိုင်တိုင်းဒေသပါတီရှားမှာနော်ဟိုညီညီညွတ်ညွတ်နဲ့ဖြိုင်းတိုင်းဆွေးနွေးပြီးတော့ရွေးကောက်ပွဲဝင်နိုင်တယ်ဆိုရင်တော့ရခိုင်ပြည်နယ်တစ်ခုလုံးမှာနေရာအများစုအနိုင်ရဖို့အတွက်လားလာများလိမ့်မယ်လို့မြင်တယ်ဒီရခိုင်ပါတီတွေအချင်းချင်းထိတ်တန့်ရှင်ပြိုင်မှုမြင့်မားရင်တော့ရခိုင်ပြည်နယ်မြောက်ပိုင်းကမဲဆန္ဒနယ်တွေမှာတော့မှရှင်ပြိုင်မှုဟာအကျိတ်နယ်ဖြစ်လာလိမ့်မယ်လို့မြင်တယ်
ပြည်ထောင်စုနဲ့ရွေးကောက်ပွဲမှာတော့ရခိုင်ပြည်နယ်မှာကိုယ်စားလှယ်နေရာပေါင်း90ကျော်နဲ့ရခိုင်မျိုးသားပါတီ ANB ကကိုယ်စားလှယ်နေရာ45နေရာနဲ့အများစုအနိုင်ရခဲ့တာပါ။ဒါပေမဲ့လည်း2008ဖွဲ့စည်းပုံအခြေခံဥပဒေအရကိုယ်စားလှယ်နေရာအများဆုံးအနိုင်ရခဲ့ပေမဲ့လည်းပြည်내ဆွေးရဖွဲ့ခွင့်တော့မရခဲ့ပါဘူး။ကျွန်တော်တက်နိုင်ပါခင်ဗျာ။ရခိုင်ပြည်နယ်ကနေတည်င်းပေးပို့ထားတာပါ။
ဒီစနေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးစာရေးခြင်းနဲ့ VOE ကနေမြစ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ချင်းလျာဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရယ်ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOE မြန်မာဝိုင်းလိပ်စာက VOE မြန်မာဝိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ
် COVID-19 ကပ်ရောဂါကာလကတ်သတ်မှုတွေကြားအခက်အခဲတွေကြောင့်မလေးရှားကနေမြန်မာနိုင်ငံကိုတရားမဝင်လမ်းကြောင်းတွေကနေတဆင့်နေရပြန်လာသူတွေကိုတောင်းမြို့မှာဖမ်းဆီးခံရတဲ့အကြောင်းပြောပြပါမယ်ကျမအေးမှာပါမလေးရှားနိုင်ငံမှာကပ်ရောဂါကာလကတ်သတ်မှုတွေနဲ့အဖမ်းဆီးတွေကြားအလုပ်လက်မဲ့တွေဖြစ်နေကြရပြီးစာဝင်နေရေးအခက်ကြုံနေရသလိုအဖမ်းဆီးတွေလည်းရှိနေတာကြောင့်မြန်မာနိုင်ငံသားတွေဟာနှီးမျိုးစုံသုံးပြီးနေရက်ကိုပြန်လာနေကြတာပါဒီထဲကမတသေးခင်ကပြန်လာကြတဲ့မြန်မာနိုင်ငံသား၉ဦးဟာလည်းကော့တောင်းမြို့မှာဖမ်းဆီးခံရတယ်ဆိုပြီးလုံသမားရေးလှုပ်ရှားနေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကော့တောင်းမြို့ပညာပေးရေးစင်တာရဲ့တာဝန်ခံဦးမိုးဝေကပြောပါတယ်နေရပြန်လာသူတွေထဲမှာလူမောင်ခိုးတွေကိုငွေကြေးပေးပြီးတရားမဝင်လမ်းကြောင်းတွေကနေပြန်လာသူတွေရှိနေတယ်လို့လည်းဦးမိုးဝေကပြောပါတယ်
အဲ့ဒီမပြီးသေးဘူးသူတို့ခဏရာကြီးပြေးပြေးထားတာရှိတယ်။ထုတ်ခန်းထဲမှာတော့မဟုတ်ဘူးဒီဒီခမ်းမမှာပဲအာကစားခမ်းပုတ်ပြင်းအာကစားခမ်းမှာထားရတယ်သူတို့စိတ်ချဆွနေတယ်ဒီကိစ္စကဟုတ်ကဲ့မပြီးသေးဘူး။တဲ့သူတို့ကတော့အလုံးပိတ်လိုက်ရတာပေါ့နော်သူတို့ပြောတာအလုံးလက်မဲ့လေးဖြိုးရတယ်ပြီးတော့အလုံးဟိုရှိစစ်တော်လို့မရတဲ့အခက်အခဲတွေကြောင့်သူတို့နေဖို့ကစနစ်ပြေတဲ့တွေ့သူတို့ကဒီပွဲစားနေနဲ့ချိန်ပြီးတော့လာကြတာခင်ဗျာသူတို့ပြန်ရောက်လာဆိုတော့ပွဲစားနေတဲ့ဆက်ပြန်ရောက်လာတယ်မလေးရှားရင်ပြန်ရောက်လာတဲ့အချိန်မှာသူတို့ကတော့ ringgit 1200ပေးရတယ်လို့ပြောတယ်ချိုးကလည်း1400ချိုးကလည်း1200ချိုးကလည်း1600
ตู้นั้นตู้รวมตู้เราอู้อะกูพี่แกละเข้าเปียงละเปียงละได้อุสุมาท่องเลยอ่ะป่ะเนี่ยอะกูน้องสงอตู้เปียงละดูริก็รอกวาละนันบุก็คนะอู้ปีนังก็นะอู้โหลเลยเปียวป่ะเนี่ยเปียงบ่ลูมองโกป่วยซาริกูมาเลเซียรินเกงวินหนองปีกะยะปีมาเลเซียနိုင်ငံကနေတဆင့်ထိုင်းနိုင်ငံဆက်တွန်ခရိုင်ကိုလှေလန်းနဲ့လာကြတယ်လို့အဲ့ဒီကနေတဆင့်ရနောင်းနယ်ဆက်ပါချန်ညစ်ကိုဖြတ်ပြီး ကောတောင်းမလီဝမ်ကျေးရွာကောတောင်းသုံးမိုင်အထိအစစ်စစ်လာခဲ့ကြတယ်လို့လဲဆိုပါတယ်။ကဲယောဂါကာလမှာမလေးရှားရောက်မြန်မာနိုင်ငံသားတွေနေရာပြောင်းခြင်းတွေကြတဲ့အတွက်မြန်မာတိုင်ရုံးကိုဆက်သွယ်အကြောင်းကြားရတာတွေရှိပေမဲ့လည်းကြံ့ကြာမှုတွေရှိနေတာပါ။ဒီအတွက်တရားမဝင်လမ်းကြောင်းတွေကနေမြန်မာနိုင်ငံကိုပြန်လာနေကြရတာကနေဒီလာထဲမှာပဲကောတောင်းမြို့မှာဖမ်းဆီးခံရသူ20ကျော်အထိရှိနေပြီလို့လဲဥမိုးဝ
ကျွန်တော်တို့ဒီခိုင်းကြုံပြီးတော့ဒီရနောင်းဖဲ့လာတယ်ရနောင်းကနေမှချုပ်ဖို့ချုပ်ပေါင်းရင်တစ်ဆင့်မှကျွန်တော်တို့ပွဲစားချက်ယူတခဲလာတယ်အားလုံးတော့ပွဲစားနေကြီးပဲဆိုလို့ချက်ယူလာကြတယ်ဟုတ်ကဲ့ခုဆိုရင်တော့ဒီလက်ထဲမှာဆိုရင်တော့ကျွန်တော်ရောက်မဲ့ဆယ်ကျော်လောက်တော့ရှိ
ရှိဦးများတဲ့မလေးရှားကနေမြန်မာနိုင်ငံကိုပြန်ရောက်လာကြသူတွေကိုတော့ကျန်းမာရေးစစ်ဆေးပြီးစောင့်ကြည့်စခန်းတွေကိုပို့ဆောင်ထားပါတယ်ဇူလိုင်လ30ရက်နေ့မနေ့ပိုင်းမြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမလေးရှားနဲ့ထိုင်းနိုင်ငံကပြန်လာသူနှစ်ဦးမှာကိုဗစ်-19ရောဂါပိုးတွေ့ရှိကြောင်းအတည်ပြုထားပါတယ်သေဆုံးသူ6ဦးပါဝင်90သူ300ကျော်ရှိတဲ့မြန်မာနိုင jang lo zmari COVID 19 ka yoga jang niya zadi go pian ni jara ha nangan dwin chi zong shui pian toa la mu phit par le myo pya chi re ma virus ko ku sat mu nong myet ma se lu re tan ne chi bi a lou lat me phit ni cha se pyatana ne long thwe ni de a chain ma lu a mya pya ga cham ma ye ya po pi sait cha ya de tabawa win chin chi ya ကိုစာတီရရွာမှာပဲဘဝတိစာဖို့ပြင်ဆင်နေကြပုံကိုမြောက်ပိုင်းဟီမာချီပရိုဒက်ပြင်နယ်ကရွာလေးတွေအကြောင်းဖီယိုရီဒရင်တောက်အင်ဂျင်နီယာပရှိရှာပြဖို့ထားတဲ့ဒရင်ကိုပြောပြပေးပါမယ်ရှင်ကျွန်မခွန်ညိုပါနွားမွေးမြူရေးကိုရပ်ပါနီဘတ်ကမကြွမ်းကြမှာဘူးသူကခြံတီကားမျိုးကတယ်လီဖုန်းလက်ခံဖြည့်ကြတဲ့ဌာနမှာအလုပ်လုပ်ခဲ့ပြီးကိုဗစ်
19ကတော့အားလုံးပိတ်ဆို့ရတဲ့ကုံတော့ဒီဒိဋ္ဌိဆံဝင်းမှုကြီးကအခွင့်အရေးတရက်လိုပဲမြင်ပါတယ်။အိမ်မန်နေရတာကပို့ပြီးတော့ဘေးကင်းတယ်လို့လည်းခံစားရပါတယ်။ကျွန်တော်တို့နှိုးကိုတောင်းနိုင်တယ်လို့ရောင်းစားလို့လည်းရပါတယ်။အိန္ဒိယမြောက်ပိုင်းချမ်ပါတောင်ကြားဒေသမှာနေထိုင်ကြတဲ့ဘတ်လို့ထောင်နဲ့ချီတဲ့သူတွေဟာဝင်ငွေပိုကောင်းတဲ့မြို့ကြီးတွေမှာအလုပ်သွားလုပ်ခဲ့ကြတာပါ။အခုတ
ည်တောင်ဆောင်ပြည်တွေမှာနေရာရှာဖွေနေကြပါတယ်လူများပြားဟာလမ်းတစ်ဖောက်တာမျိုးယခုတရားတွေတိဆောက်တာမျိုးစတဲ့အစိုးရကပေးတဲ့စီမံကိန်းတွေမှာအလုပ်လုပ်ကြပါတယ်တချို့တွေကကျွန်းနွားစိတ်စတဲ့ဒိဋ္ဌံမွေးမြူရေးလုပ်ကြပါတယ်တချို့ကတော့ပြစ်ပယ်ထားတဲ့လေယာဉ်မြေတွေကိုပြန်ပြီးတော့ပြုပြင်လာကြပါတယ
် इससे पैसे मिले ဝင်းစရာကလေးဆောင်းလေ
းညီညီဖို့အတွက်ကျွန်တော်ပတ်ဆံရလာပါပြီအရင်ကဒုံဆောင်ရှိနေတော့စိုက်ပြရတာခက်ပါတယ်ခုတော့ကျွန်တော်ကောက်ပဲသီးနဲ့ပို့ပြီးဆိုက်ပြူလာနိုင်ပါပြီ
။ဟန်တိုးရွာသားပါဘက်ခူစင်ကပြောပါတယ်။ဒီလူတွေအနေနဲ့ရွှေပြောင်းလုပ်သမားတွေနဲ့ကျေးလက်စည်းဘွားဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရကမှတ်တည်ပေးတဲ့မွေးမြူရေးလုပ်ငန်းသုံးငွေချေးကူညီရကြမှာပါ။ချမ်ပါခရိုင်ရဲ့လက်ထောက်ကော်မရှင်နာဘီပစ်ပါတီယာကအခုလိုပြောပါတယ
်။ Even though their earning may be less but even the expenditure is low.
သူတို့ဝင်ငွေကနည်းတယ်ဆိုရင်တော့မှအသုံးစရိတ်ကလည်းနည်းပါတယ်။ဒီတော့သူတို့ဒီမှာဝင်ငွေရတဲ့အလုပ်ရှိနေတာကပို့ပြီးတော့ကောင်းပါတယ်ဒုတိယအချက်အနေနဲ့သူတို့အိမ်တွေအနီးနီးနားနားမှာအလုပ်လုပ်လို့ရပါတယ်တတိယအချက်ကတော့သူတို့ကိုယ်တိုင်အကျိုးအမြတ်ရှိမဲ့ကိုယ်ပိုင်လုပ်ငန်းတွေကိုလည်းလုပ်နိုင်ပါတယ်ဒါကြောင့်ကိုယ်ပိုင်လုပ်ငန်းဆိုတာကခြေလက်ဒေတာဖွံ့ဖြိုးရေးရဲ့အခြေခံပါပဲ
ရွှေပြောင်းလုပ်သမားတွေပြန်လာနေကြတာဟာအလုံးအတွက်ကောင်းပါတယ်မြို့ကနေအလုပ်ပြုတ်လာပြီးဆမ်နီရွာမှာမွေးမြူရေးခြံဆောက်လိုက်တဲ့ကျောင်းစီယာအွန်ကာစင်းကလည်းအခုလိုပြောပါတယ
်ဝပ်ဃာရာရင်တော့ဝိုပဲလေကဂျက်စီဂျက်စီရှာမန်ကရနာသာ
ဥပမာပြောရရင်တော့အစ်မမြင့်တန်ရှင်းလုပ်တာမျိုးလိုမျိုးမြို့မှာနေခဲ့ရတဲ့အလီထရီကိုတည်ပြီးတော့သူပြန်ကြတာပါ
ဒီလိုမျိုးသိပညာတွေကိုလူကြီးတွေစာမတက်တဲ့သူတွေကိုတစ်ဆင့်ပြန်ပြီးတော့ဥဆောင်လမ်းပြပေးခြင်းအဖြစ်ရွာတွေပို့ပြီးတော့ကောင်းလာအောင်လို့လုပ်ပေးနိုင်ရမှာပါ
အလုပ်တွေကိုဒရဇက်ခေါင်းမဖော်ရန်လုပ်မှရပါလိမ့်မယ်။ထိုင်နေုံနဲ့တော့ငွေကဝင်လာမှာမဟုတ်ဘူးလို့ရွာကန်လူကြီးတယောက်ကတော့မြို့ကပြန်လာတဲ့သူတွေကိုအကြံပြုသွားပါတယ်။မြို့တွေမှာကိုရိုနာဗိုင်းရပ်စ်ထံကိုအလူလဲခံစားနေရတဲ့ချိန်မှာအိမ်မှာပြန်နေရတာကိုနှစ်သက်ကြသူတွေဖြစ်လို့သူတို့ကလည်းအလုံးမလုံးဖဲတော့မနေကြပါဘူ
း။ဒါနဲ့ကြီးအမ်အဘဘာဂျိုင်းတော့အမားရေကိုဒရလက်က
ရွာထဲမှာကအပြင်ထွက်ဖို့လူတွေနဲ့တွေ့ကြဖို့ကိုလုံးဝကြောက်စရာမလိုပါဘူး။ပဝင်းကျင်ကလည်းကျမတွေအတွက်ကောင်းမွန်ပါတယ်။ဒီနေရာမှာဗိုင်းရပ်စ်အန္တရာယ်လုံးဝမရှိပါဘူး
။တမနီရွာသားဘီလီရန်ကပြောတာပါ။ဒါပေမဲ့ကတ်ယောဂါဘီအန္တရာယ်ကုံဆုံးသွားရင်ရောသူတို့မြို့ကိုပြန်သွားကြအောင်မလား
။ It's a will and it's a choice.
ဒါကတော့သူတို့သဘောနဲ့သူတို့ရွေးချယ်မှုဖြစ်ပါတယ်။ဘလို့ဖြစ်လာမလဲဆိုတာကတော့စောင့်ကြည့်ရမှာပေါ့
။မြို့ကြီးပြကြီးတွေရဲ့ထဲဝါမှုတွေကသူတို့ကိုပြန်လာအောင်ဆွဲဆောင်နိုင်စေမလား။တောင်ဆောင်ဘေးတွေမှာပဲသူတို့ဘဝကိုအခြေချတည်ဆောက်ကြမလားဆိုတာကတော့အချိန်ကသာစကားပြောသွားပါလိမ့်မယ်ရှင်ကျမခွာညိုပ
ါ New American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုကြာရီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စစ်တပ်ရမုံငွေအတွက်ရွှေဒဂုံဖျားလန်းကစစ်သမိုင်းပြတိုက်ဟောင်းကိုဟိုတယ်နဲ့ဘန်စုံယုံကြီးအဖြစ်ပြောင်းလဲခဲ့ပုံအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ရွှေဒဂုံဖျားလန်းနဲ့ပန္တရာလန်းစုံတဲ့နေရာကစစ်သမိုင်းပြတိုက်ဟောင်းကိုဖျက်သိမ်းပြီးဟိုတယ်နဲ့ဘန်စုံယုံကန်းတွေတီဆောက်ခွင့်ပေးတာဟာစစ်တပ်ရဲ့စီးပွားရှာခွက်တစ်ခုဖြစ်ပါတယ်စင်ကာပူအခြေစိုက် Y Complex Project ရဲ့စီးပွားဘေးဖြစ်တဲ့ YTTC Yangon Technical Trading Company ကိုကာကွယ်ရေးဝန်ကြီးဌာနက BOT Bill Operate Transfer စနစ်နဲ့နှိုင်းယှဉ်ပါတယ်တိုကျိုတာတေမိုနိုနဲ့ဖူဂျီတာဒိုင်ဝါဂျပန်ကုမ္ပဏီတွေကဆောက်လုပ်ရေးမှာတာဝန်ယူပါတယ် YTTC ဟာဆေးအုပ်စုကိုစားပြုChrony Company AR ဟင်းလာအုပ်စုရဲ့လက်အောက်ခံဖြစ်တယ်လို့ Justice for Myanmar အဖွဲ့ကဆိုပါတယ်။စင်ကာပူကုမ္ပဏီစီကမြေငါးကအမေရိကန်ဒေါ်လာ2တန်းယောကို YTTC ကလက်ခံရယူပြီးကာကွယ်ရေးဌာနကိုလွှဲပြောင်းပေးရတယ်လို့ဆိုပါတယ်။ဒါကြောင့် YTTC ဟာကာကွယ်ရေးဌာနကိုမြေငါးကဒေါ်လာ2တန်းကျော်နှစ်စဉ်ပေးသလိုဖြစ်နေပါတယ်။အနည်း90မြေငားမဲ့အစီအစဉ်ဖြစ်ပြီးတက်တန်းကုန်တဲ့အခါ10နှစ်စီတက်တန်းနှခါထပ်တိုးနိုင်ပါတယ
်အမေရိကန်ဒေါ်လာတန်190ကျော်ရင်းနှီးမြှုပ်နှံမဲ့စီမံချက်ဖြစ်ပြီးပြည်ပကဒေါ်လာတန်140ကျော်ပြည်တွင်းကဒေါ်လာ35သန်းကျော်အရင်းစိုက်ထုတ်မယ်လို့ဆိုပါတယ်ဟိုတယ်ကမ်းပေါင်း252ခန်းမှာအထူးကမ်း140ပါရှိပြီးရုံးအကျယ်ဝန်းကစတူရန်မီတာ2344ရှိပါတယ်ဘန်ဇုံယုံအတွက်ဝန်ဆောင်မှုလုပ်ငန်းကိုတိုကျိုတာတက်မိုတိုကုမ္ပဏီကတာဝန်ယူတယ်လို့ဆိုပါတယ်။ဟိုတယ်လုပ်ငန်းမှာလည်းဂျပန်ကုမ္ပဏီတွေကဆောင်ရွက်နေပါတယ်။ရွှေဒဂုံစီရီနဲ့နီးကပ်တာမို့နိုင်ငံခြားဧည့်သည်နဲ့ခီးသွားတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်။ YTTC ဟိုတယ်ယုံငန်းဆိုင်ငန်းစီမံချက်နဲ့ပတ်သက်တဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုစမ်းစစ်ချက်အစီရင်ခံစာကို2019ဇူလိုင်လကထုတ်ဝေခဲ့ပါတယ်။အင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ရေးထားပြီးစာမျက်နှာ350နီးပါးရှိတဲ့စာတမ်းဖြစ်ပါတယ်။စီမံချက်ပြီးရင်ဒေသခံအလို့သမား650ကျော်နှစ်စဉ်အလုပ်ကံရရှိမယ်လို့ဆိုပါတယ
် YTTC ဟာ AR ဟင်းသာကုမ္ပဏီအုပ်စုရဲ့လက်အောက်ခံဖြစ်ပြီး AR ဟင်းသာကတော့ဆေးအုပ်စုအကျိုးစီးပွားမြင့်တင်တဲ့ Chrony အုပ်စုဝင်ဖြစ်တယ်လို့ Justice for Myanmar အဖွဲ့ကဆိုပါတယ်မြေငါးကတွေမကပါဘူး Y Complex အဆောက်အဦမှာပါဝင်သူအားလုံးဟာဆေးအုပ်စုရဲ့အကျိုးစီးပွားကိုမြင့်တင်ပေးသလိုဖြစ်နေပါတယ်ဂျပန်အစိုးရအဖွဲ့အစည်းနဲ့ဂျပန်ကုမ္ပဏီအချို့ဟာစစ်တပ်စီးပွားရေးလုပ်ငန်းကို တိုင်းရိုက်အပေးရရောက်နေပါတယ်။ Y Complex ကဟိုတယ်မှာတဲခုံသူနဲ့ရုံးကားဖွင့်သူတို့ကလည်းစစ်တပ်စီးပွားရေးကိုအားပေးတယ်လို့ဖြစ်နေတယ်လို့ Justice for Myanmar ကသုံးသပ်ပါတယ်။တမ်းမတော်တဲ့အကျိုးတူလုပ်ငန်းရှင်တွေဟာဝင်ငွေကိုလက်ကျောင်းတွေထဲလုပ်ပြီးပိုင်ဆိုင်မှုကိုလျှို့ဝှက်ထားတာကြောင့်ငွေဘယ်လောက်ရှိပြီးဘာတွေသုံးနိုင်မှသိနိုင်မှုကက်ခဲပါတယ်။
ရန်ကုန်ကစစ်သမိုင်းပြတဲ့ဟောင်းကမြေွက်ကိုစီယုံကငားစားတဲ့ကိစ္စမှာစီရင်စစ်ချုပ်ကစစ်ဆေးနိုင်စွာမရှိဘူးလို့ဇူလိုင်10ရက်နေ့ထုတ်မြန်မာနောင်သတင်းမှာဖော်ပြပါရယ်စီယုံကရတဲ့မြေငှားကဒေါ်လာ2တန်းကျော်ဟာကာကွယ်ရေးဝန်ကြီးဌာနရဲ့ဘတ်ဂျက်အသုံးစရိတ်မှာမပါဝင်ဘူးလို့ဆိုပါရယ်နောက်ပါအစိုးရ2010မှာပြဋ္ဌာန်းတဲ့စီရင်စစ်ချုပ်ဥပဒေမှာကာကွယ်ရေးဝန်ကြီးဌာနကိုစစ်ဆေးပိုင်ခွင့်မရှိဘူးလို့ဖော်ပြထားတဲ့အတွက်စီရင်စစ်ချုပ်ရုံးအနေနဲ့စစ်ဆေးပိုင်ခွင့်မရှိကြောင်းသိရပါရယ်စစ်တပ်လို့ရမှန်သမျှကိုအကာအကွယ်ပေးတဲ့ဥပဒေမျိုးကိုလွှတ်တော်ကဖျက်သိမ်းပြီးဥပဒေသစ်ပြဋ္ဌာန်းသင့်တယ်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးရဲ့ရှေ့နေကပြောဆိုသွားပါတယ်။ကာကွယ်ရေးဝန်ကြီးဌာနဟာလည်းအခြားအစိုးရဌာနတွေလိုပဲအစစ်ဆေးခံနိုင်ရမယ်လို့ဆိုပါတယ်။မမှန်မကန်လုပ်သူကသာအစစ်ဆေးမခံနိုင်တာဖြစ်နိုင်ပါတယ
်။စစ်တပ်ရဲ့လုပ်ငန်းတွေကိုစီရင်ရွေးဝဲချက်အဖြစ်သတ်မှတ်တဲ့အလေးအကျင့်ဟာစီးပွားရေးလုပ်တဲ့အခါမှာအဂတိလိုက်စားမှုကိုအားပေးတယ်လို့ဖြစ်နေပါတယ်။ယခင်ယူဘလီဟောအဆောက်အဦကိုမဆရာကိ1985မှာဖြိုဖျက်ပြီးစစ်သမိုင်းပြတိုက်ဆောက်လုပ်ပါတယ်။1994မှာပြတိုက်ကိုဖွင့်လှစ်ပြီးအနည်း20ကျော်ကြာတော့စစ်သမိုင်းပြတိုက်ကိုဖြိုဖျက်ပြီးအိုတယ်နဲ့ရုံးခန်းတွေဆောက်လုပ်တာဖြစ်ပါတယ်။ခြေကောင်းဆောင်တွေတီထောင်တဲ့ကျန်းဖို့ပိုင်ကုန်ပစ္စည်းဓာတ်မှန်ရိုက်ဆက် X-ray cargo scanner တွေကိုအစိုးရကငားရန်သုံးဆတဲ့အတွက်2019တစ်နှစ်ထဲမှာတင်ကျပ်ငွေတန်း6000ကျော်ကျပ်ဖို့ပါတီကိုပေးလိုက်ရကြောင်းသိရှိရပါတယ်ကျပ်ဖို့အသင်းပိုင်ပစ္စည်းတွေဟာရွေးကောက်ပွဲခေတ်ရောက်လာတော့ကျပ်ဖို့ပါတီပိုင်ပစ္စည်းတွေဖြစ်လာပါတယ်2015မှာကျပ်ဖို့ပါတီရဲ့လက်တင်အသုံးစရိတ်ဟာကျပ်တန်း1400ကျော်ရှိပါတယ်စစ်တပ်နဲ့ပတ်သက်တဲ့အခွင့်အရေးကအဖွဲ့အစည်းတွေကိုစစ်ဆေးဖို့ခက်ခဲနေစေဖြစ်ပုံရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလရာသီတုတ်ကွေးအေးမိတာနဲ့ကာကွယ်ရေးအကြောင်းတင်ပြထားပါတယ်။ဒီကိုဗစ်ရောဂါကြီးဆက်ကူးစက်နေချိန်မိုးလင်းတဲ့ရောက်လာတာမျိုးဖြစ်လေရှိတဲ့ရာသီတုတ်ကွေးနဲ့သာမန်အေးမိတာတွေနဲ့ခွဲခြားသိရှိနိုင်ဖို့အပြင်ကာကွယ်ဖို့လည်းလိုနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီကိုဗစ်နဲ့ရာသီတုတ်ကွေးအေးမိတာတွေကြားဘလို့ခွဲခြားနိုင်ပြီးဒီဖျားလာတာအားလုံးကိုဘလို့ထိထိရောက်ရောက်ကာကွယ်နိုင်ပါလဲ။ဒီကြားမြန်မာနိုင်ငံဆရာဝန်များသိရထူထူယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလေ
။ Okay ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့အခုလိုဒီ COVID-19 ကပ္ပကတ်ယောဂါကြီးအကြီးအကျယ်တစ်ကမ္ဘာလုံးပြန့်နှံ့နေတဲ့အချိန်မှာသူ့ဒီမိုးရာသီလည်းရောက်လာတဲ့အတွက်ဒီရာသီတုတ်ကွေးနဲ့ဒီသာမန်အေးမိတာတွေလည်းဖြစ်လေရှိတာမို့ဒီအရာတွေကိုဘလို့ခွဲခြားသိနိုင်ပြီးတော့ဘလို့ထိထိရောက်ရောက်ကာကွယ်နိုင်ဖို့အတွက်ဒီနေ့ဆွေးနွေးမှာပါဆရာအဲ့ဒီအခါကျတော့ကိုဗစ်မှာဒီထူရတဲ့လက္ခဏာပေါ့ဆရာနော်တခြားရာသီတုတ်ကွေးနဲ့ဒီတာမန်အေးမိတာနဲ့ကွာတော်အဓိကစပြောပြပါလား
ဒီ COVID-19 ရဲ့အဓိကလက္ခဏာကဖျားမယ်ချမ်းမယ်ချောင်းဆိုးမယ်အသက်ရှူကျတဲ့မောတယ်ပေါ့နော်အဲ့ဒီ၃ချက်ကိုတော့အဓိကဒါပြောတာပေါ့ပြီးတော့မှ COVID လူနာတွေနဲ့ထိတွေ့ခဲ့သလားပေါ့အဲ့ဒီနိုင်ငံတွေကပြန်လာသလားပေါ့သူရဲ့ contact ကိုအဓိကထားတာပေါ့တုတ်ကွေးဒါဒီတုတ်ကွေးကြတော့ဒီကကိုဗစ်တို့ဟာမျိုးကို contact ကိုကျွန်တော်လိုက်မကြည့်တော့နေ့စဉ်နေ့တိုင်းလည်းဖြစ်နေတယ်တခါကျတစ်နေ့ကိုနှစ်ခါသုံးခါပြန်ဖြစ်တာလည်းရှိတယ်အဲတော့ဒါဒီတုတ်ကွေးမှာကတော့ရှားလည်းဖျားမယ်တုတ်ကွေးလို့ပြောထားတဲ့အတိုင်းတုတ်နှောင်ထားတယ်လို့ကွေးသွားမယ်လူကဆိုတော့ကိုက်ခဲတာတော့ချက်သားတွေနာတာကအဓိကအပြင်းထန်ဆုံးလို့ကျွန်တော်တွေ့ရတယ်လေပဲနာတာတွေဖြစ်လာတယ်ချောင်းလဲဆိုးကောင်းဆိုးနိုင်တယ်เนาะအခုနပြောတော့အများကြီးရတော့မဟုတ်ဘူးပေါ့နော်ပြီးတော့ဒီကြားမှာ common cold လို့ခေါ်တဲ့သာမန်အေးမီလေးတွေပေါ့နော်တနေ့တွင်းမှာ9က6ခါလောက်ကတော့အေးမီအနာသီးချောင်းဆိုးဖြစ်တဲ့ common cold ဖြစ်တဲ့အဲ့တော့နောက်ပိုင်းကျမှ covid 19ကအနှံ့နဲ့အရသာပြစ်လာဒါမှဌာနတကွေးတွေကတော့ဒါမှအကဲကဲပျောက်စေနေ့3ရက်ဆေးသက်ပါနဲ့တက်တာပါတယ
်ဟုတ်ကဲ့ဆရာအဲ့တော့လက္ခဏာပိုင်းမှာ covid မှာကဒီအနှံ့နဲ့အရသာပြက်တာကထူကြတာပေါ့ဆရာနော်တခြားဒီရာသီတုတ်ကွေးတို့ဒါမှအေးမီတို့မှာမတွေ့ရဘူးပေါ့နော
်မရှိပါဘူးမရှိသလောက်ပါကျွန်တော်ရာသီတုတ်ကွေးရောတွလွန်တုတ်ကွေးရောခုနအေးသေးမီနာစီချောင်းဆိုတော့ဒီလိုအနှံ့နဲ့အရသာပြက်တာလုံးဝမရှိပါဘူးနောက်ပိုင်းကျွန်တော်တို့ထပ်ပြီးတွေ့လာတာက covid-19 မှာ1ပြက်တယ်ပျို့တယ်အန်နဲ့ပိုင်းနာတယ်အဲ့လိုမျိုးတွေ့လာတဲ့ခါကျတော့
one do are masaya ni daw ma ai cha ma ban si pa la lo ku de lo ba lo daw phit la bi tan lo aku ya li do ku ya lo alu mho bi ya ya li do ku ya na di chang so di phit me a ni ya ne ma amon mwa di be covid lo be ni ya tyaok ga shu chat lai de na chi lai de chang so lai de amon mwa ya ne ko bak ga 6 pe twin ga lu ko shu lai lu ga ku twa me lo mho ku amna yi de cha tha de pisi di ko lai kai yin ku twa me so da myo a lo ku set bon ga lo twa tu de အဲ့တော့ဘသူမှတော့တိတိကျကျမခွဲခြားနိုင်ဘူးဗျာအဲ့တော့ကိုဗစ်လို့တန်တရားရှိရင်တော့နာတို့ဘတ်တို့အာကောင်တို့ဘတ်တို့ကိုယူပြီးတော့ဆက်ရတော့မှာ
ဟုတ်ကဲ့ဆရာကြီးအခုလိုဒီလက္ခဏာအရအတိအကျခွဲခြားဖို့ခက်နေပြီမဲ့ဆရာကုနာပြောတယ်လို့ပဲဒီကူးစက်ပုံချင်းကြတော့အထူးထူးနှိပါဖြစ်နေတာမို့ဒီကိုဗစ်ကာကွယ်လုပ်ခြင်းအဖြစ်တခြားတွေရာသီတုတ်ကွေးနဲ့တာမန်အေးမိတာတွေကိုပါဒီအဆပေါင်းများစွာပေါ့နော်ကာကွယ်နိုင်တဲ့သဘောဖြစ်တာမို့ဒီကိုဗစ်ကိုအဓိကအခုချိန်ထိပုံမှန်ကာကွယ်လာတာနဲ့အခုနောက်ဆုံးတွေ့ရှိထားတဲ့ကာကွယ်နည်းတည်တွေကိုပါထည့်ပြောပေးပါလားဆရာကြီး။
ကျွန်တော်တို့လက်ကိုဆမန်စေးပါ။ရဟန်းဂျန်နယ်ဖြစ်စက်ပြန်နယ်ဖြစ်အဲ့ဒီအနေမှာမဆေးတက်ပါ။ဆိုတော့လူဦးထွဲသွားရင်ပို့ပြီးတော့တက်ရမယ်ဗျ။ကျွန်တော်တို့ကြာဝေးဝေးနေပါ။အဲ့တော့ COVID-19 ရဲ့ကူးစက်တဲ့ပုံစံတွေကလောင်ပိတ်ထားတဲ့အခန်းတွေထဲမှာဆိုရင်ပို့ပြီးတော့ကူးနိုင်တယ်။ဒါမှမဟုတ်ကျွန်တော်တို့ကလောင်နေတဲ့ဇကားအလေးပိတ်ထားတဲ့အခန်းတွေထဲမှာဆိုရင်တော့ကူးတတ်တယ်။အဲ့ဒါကြောင့်ဇကားတွေဖွင့်ပေးထားပါဆိုတာမျိုးကျွန်တော်တို့ပြောလေပြောတာရှိတယ်။ဆိုတော့ဘယ်လိုနေရာတွေမှာပို့ပြီးတော့ကြည့်လေဆိုရင်တော့ဘောက်ကွင်းတွေဘာတွေမှာကစားတယ်ဆိုရင်တော့လေတွေကပွင့်ထားတဲ့အတွက်ကြောင့်ကုဆက်မှုကနည်းနိုင်တယ်။အများကြီးမကုနိုင်ဘူးလူတွေအရင်ကတ်သိပ်ကြက်သိပ်ပြီးထိမှာပဲ။အဲ့တော့ဂျင်းတွေဘာတွေမှာစားတော့ဆိုင်အလုံးပိတ်အခန်းထဲမှာဆိုရင်တော့ကုဆက်မှုကတော်တော်လေးများနိုင်တယ်။အဲ့တော့ကျွန်တော်စားတော့ဆိုင်တွေအခုကျွန်တော်ကြောင်မထိရအောင်ပလတ်စတစ်တွေနဲ့ကာပါတို့ဂရင်းမောက်တွေဖွင့်ထားပါတို့နော်ခုနကတော့ခမ်းမကြီးတို့ကျဲကျဲနဲ့လူများများချဲထိုင်တဲ့နေရာမျိုးတွေဆိုရင်တော့ကုဆက်မှုတော့နည်းသွားတာပေါ့။ဘာအလုံးပိတ်တဲ့ရက်ဆိုင်မှာသွားထိုင်တယ် restaurant မှာသွားထိုင်တယ်ဆိုရင်တော့အဲ့မှာကြက်တိတ်နေတဲ့ခန်းကြီးမှာဒါခန်းမကြီးတဲ့မှာတော့ခန်းသေးတဲ့မှာကူးစက်မှုကတော်တော်လေးများနိုင်တယ
်ဟုတ်ကဲ့ဆရာကြီးနောက်ဒီကိုဗစ်မှာကဆရာကုနာပြောတဲ့ဒီနောက်ဆုံးတွေ့ထားတဲ့ယောဂရှိတဲ့သူရဲ့မစင်ကလည်းကူးနိုင်နေဆိုတော့အခုဒီလက်အသေးချာသေးတာအပြင်ပေါ့ဆရာတော့နောက်ထပ်ရောကာကွယ်နိုင်တဲ့နည်းတွေ့တာလေလားဆရာ
သူကြာကြာတော့အိမ်သာပေါ့နော်လူတွေကမစင်ဝမ်းသွားတယ်ဟာကိုရှိကသူကကိုဗစ်ဖြစ်နေတယ်ဆိုကြပါစို့သူကအိမ်သာကိုကောင်းကောင်းဖွင့်ပြီးတော့ဘုံဆိုပြီးရေးဆေးခဲ့တယ်အဲ့ဒီဆေးလိုက်တဲ့ work connect တို့အောက်ကိုအချိန်နဲ့ကြာသွားတဲ့အချိန်မှာဗိုင်းရပ်စ်ကအဲ့ဒီမှာရှိတော့အချိန်အဟုန်နဲ့ဒီခန်းထဲမှာဖြစ်နေတယ်နောက်တစ်ယောက်ကဝင်လာတယ်တော်တော်ကုရောဒါမှမဟုတ်ကျွန်တော်ကအိမ်သာကို public အိမ်သာတွေပဲဖြစ်ဖြစ်လူအများဆုံးနဲ့အိမ်သာဝင်မယ်ဆိုလို့ရှိရင်ကိုကိုတိုင်းမဖြစ်ဖြစ်ကိုရှိရလူကဖြစ်မှာဆိုတော့ကိုစီကုမှာဆိုတဲ့တရားအိမ်သာကိုကအတုံးပြူပြီးလို့ရှိရင်ရေကိုကျွန်တော်စင်ချတဲ့ခါမှာအရင်ဆုံးအိမ်သာဖုန်းကိုပိတ်လိုက်ပါအင်းအဖုံးပိတ်ပြီးတော့အောက်ကကုနာရေထုတ်တဲ့ခလုတ်ကိုဖွင့်လာဆိုရင် brand ဆိုအောက်မှာအပေါ်ကိုကျွန်တော်တို့ virus တွေစုဆောင်းပြီးတော့အရှင်ဟိုနဲ့တက်လာကြအကြောင်းမရှိတော့ဘူးအဲ့လိုမျိုးကောက်ွယ်လို့ရတယ်ပေါ့နော်အဲ့တော့ဆိုတာကအင်းသာဝင်မယ်ဆိုသတိထားပေါ့ mask တော့တက်ပြီးဝင်ရမယ်ထိုင်ရမယ်ပေါ့နော်အခုနောက်ပိုင်းတွေ့လာတဲ့ virus strain အစ်စ်တခုပေါ့ဗျာ covid ထဲမှာပဲအခုကူးစက်နှုန်းက3,600ညံနေလို့တော့ကျွန်တော်ပြောလာတယ်ဗျာနော်ဒါကတော့လူလူထဲမှာပြန့်နေတော့ပြောတာမဟုတ်ဘူးပေါ့နော်အဲ့လို strain မျိုးလည်းရှိနေတယ်လို့ပြောတာတော့ကူးစက်နှုန်းတွေကအဲ့ခါတွေအများကျွန်တော်ပောက်ကွဲပြီးတော့ကိုဗစ်ကိုပုံစံထဲမှာဝင်လာပြီဆိုလို့ရှိရင်တော့ကူးစက်နှုန်းကအရင်ကတော့မမြင်ရဘူးဗျာအခုတော့ကျွန်တော်တို့ဗမာပြည်မှာအခုဆိုရှင် case 300ဝင်ကျင်တော့ပဲရှိတယ်အဲအဲ့ဒီမှာတခြားနိုင်ငံတွေမှာသိနေသန်းနဲ့ခြေပြီးတော့ဖြစ်တယ်ကူးစက်တာတွေလည်းရှိတယ်ဆိုတော့ဒီလိုမျိုး virus strain ကသာထပ်ပြီးတော့ပောက်ကွဲလာခဲ့ရင်အရင်ဖြစ်တဲ့ဟာတွေ6ဆလောက်ပို့ပြီးတော့ကျွန်တော်ကူးစက်ဖို့အလားအလာရှိတယ်ဒါကြောင့်အခုလူတွေကတော်တော်များများအပြင်ထွက်လာကြပြီကိုဗစ်ရောသွားပြီလို့ထင်တယ်မိုးရေရွာသွားပြီငါတို့ကပြဿနာဖြစ်တော့ mask မတက်တော့ဘူးလက်မဆေးတော့ဘူးဆိုရင်တော့တို့နိုင်ငံပြန်အန္တရာယ်ရှိသေးတယ်ဒါကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်း pandemic ဆိုတာကိုကျွန်တော်မယုံသိသေးဘူးအခုကိုဗစ်မဟုတ်ဘဲနဲ့ဓာတ်တုပ်ကွေးတွေဆေးကန်းတွေမှာတော်တော်များများလူလာလေးရောက်လာတယ်ပြီးတော့ဒီကျန်းမာ common cold လို့ခေါ်တဲ့စာမအေးမိနာဆိုးချောင်းဆိုးပြီးပြီပေါ့နော
်ဟုတ်ကဲ့ဒီနေ့မှာရောဆရာကြီးဒီကာကွယ်ရေးက covid ကိုလုပ်ရင်လည်းဆရာကုနာပြောတယ်တခြားဒီဓာတ်တုပ်ကွေးနဲ့ဒီတမအေးမိတာကိုလည်းကာကွယ်ပီးသားဖြစ်တဲ့အတွက်ဒီနေ့မှာအဲ့ဒီအရာဒီကကွေးနဲ့တမအေးမိချရနာတာရော့သွားတဲ့လူသားမျိုးတွေ့ရတာဆရာအစည်းအဝေးမှာ
ဟုတ်တယ်ကျွန်တော်တို့မနစ်ကနဲ့ရှင်ပေါ့ဗျာဒီကိုဗစ်မတန်ငယ်ကအရင်နှစ်ပြာဆိုရှင်ကျွန်တော်တို့ဈေးကနေမှာတုတ်ကွေးဆိုခါတဲ့ဈေးကနေမှာခါတိုင်းနဲ့လူနာ3000လောက်တက်လာတာပေါ့နော်အခုတော့ကျွန်တော်တို့ကယနေ့ကာလမှာဂျိုးချာချိုးချာပဲတွေ့နေတာအုပ်စုကြီးတွေတန်းစီပြီးတော့ပြုံတိုးနေတဲ့အနေအထားတော့မရှိဘူးအစိုးရရဲ့ပြင်ပလူနာတွေမှာလည်းမရှိဘူးအဲ့ဒါကိုဗစ်ကိုကျွန်တော်တို့ကာကွယ်ဖို့တော်တော်လုပ်လာကြတယ်လေအဲလိုရတော့ကိုဗစ်ကဒီရာသီတုပ်ကွေးမဆခင်နဲ့ကဒီမိုးလေးမကြခင်နဲ့ကတုံ့လိုက်တဲ့အခါကျတော့အဲ့ဒါကြောင့်ပဲရာသီတုပ်ကွေးကရော့သွားတလားလို့လဲတော့တုံ့တက်လို့ရပါတယ်ဒီရာသီတုပ်ကွေးကာဝယ်သိတဲ့ကျွန်တော်များချိုးလို့လောသွားကြအောင်ရှိပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အပ တ်စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တက်မော်တက်စကန်များပြန်လည်ရုပ်သိမ်းပေးဖို့ကရင်ပြည်နယ်ဖားပုံမြို့နယ်မှာဒေသခံရွာသားထောင်ချီကနေဒုတိယအကြိမ်ထပ်မံဆန္ဒထုတ်ဖော်ခဲ့ပါတယ်မတိန်ချင်းခံရတဲ့ရသိတောင်မြို့နယ်ဥက္ကကျေးရွာသူအတွက်အမှုမှန်ပေါ်ပေါက်ဖို့ရခိုင်အရက်ပတ်အဖွဲ့တရားကြော်ကတောင်းဆိုခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်ပလဝမြို့နယ်စမီးမြို့တွေမှာစစ်ဘေးတိတ်ဆောင်နေကြရတဲ့ကလေးငယ်တွေပညာသင်ကြားနိုင်ဖို့အခက်အခဲတွေရှိနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်ဖားပုံမြို့နယ်မှာတပ်မတော်တပ်စခန်းများပြန်လည်ရုပ်သိမ်းပေးရေးအတွက်လူပေါင်းထောင်ချီရှိတဲ့ဒေသခံရွာသားတွေကနေဇူလိုင်လ28ရက်နေ့ကတောင်တုံးလုံးတပ်စခန်းရှိမှာဒုတိယအကြိမ်ထပ်မံဆန္ဒထုတ်ဖော်ခဲ့ပါတယ်တပ်မတော်တပ်စခန်းတွေရှိနေလို့လူနေမှုဘဝလုံခြုံမှုမရှိတဲ့အပြင်ဒေသခံလူထုတွေမတရားအသက်ခံရမှုမကြာခဏရှိလာတာကြောင့် MCA မှာပါတဲ့အချက်များအတိုင်းတပ်ပြန်ရုပ်သိမ်းပေးဖို့တောင်းဆိုတာဖြစ်ကြောင်းဆန္ဒထုတ်ဖော်ရမှာဥဆောင်ပါဝင်သူတဦးဖြစ်တဲ့စောအေကောကပြောပါတယ်အဆိုပါဆန္ဒထုတ်ဖော်ရမှာကြေးရွာအုပ်စုဆယ်စုကတရက်ခန့်လူဦးရေ 4,000 ကျော်ပါဝင်ပါတယ်ဒါအပြင်၎င်းနယ်မြေမှာရှိတဲ့ဝေမောင်လက်ကွန်းပြိုဂိုင်းကုံမဲဝိုင်စခန်းတွေကိုချက်ချင်းရုပ်သိမ်းပေးဖို့ဆန္ဒထုတ်ဖော်ရမှာတောင်းဆိုပါတယ်ပြီးခဲ့တဲ့ဇူလိုင်လ22ရက်နေ့မှာလဲဝမှုခုတ္တထကဲ့ကိုမဲဝေစတဲ့စခန်းလေးခုအရှိမတက်မတော်တက်စခန်းရုပ်သိမ်းပေးရေးအတွက်လူပေါင်း 3,000 ကျော်ကတွားရောက်ဆန္ဒထုတ်ဖော်ခဲ့ပါတယ်
။ချိန်ခိုင်းပြည်နယ်ရထိတ်တော်မြို့တွင်မသိမ်းချစ်ခံရတယ်လို့တရားစွဲဆိုခဲ့သူဥက္ကာကြီးပါသူဒေါ်ဥသေးဝင်းအတွက်အမှုမှန်ပေါ်ပေါက်ဖို့ရခိုင်ရပ်ပွက်ဖွဲ့တရားကျော်ကနေဇူလိုင်လ29ရက်နေ့မှာကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်။အဲ့ဒီကြေညာချက်ကို Arakan River Network ကမန်တိုင်းသားလူမှုကွန်ရက်ရခိုင်ပြည်နယ်လူခုရေးကာကွယ်မြှင့်တင်ရေးဖွဲ့68ရခိုင်မျိုးဆက်များလူမှုဖူးပြေးဖွဲ့နဲ့ပြည်ပဖို့ပြည်ပဖွဲ့ပါဝင်စုစုပေါင်းရပ်ပွက်ဖွဲ့စီ138ဖွဲ့ကတောင်းဆိုလိုက်တာပါ။ဇူလိုင်29ရက်နေ့ညချိန်မှာဥက္ကရွာသူအသက်30ကျော်ရွယ်ဒေါ်ဦးသေးဝင်းကိုအစိုးရစိတ်ကြောင်းတစ်ခုကတမတော်သား3ဦးကနေမတိန်ကျူးကျင့်ခဲ့လို့ဒရခိုင်ရှင်မျိုးရမီကဇူလိုင်လ10ရက်နေ့မှာစစ်တွေမျိုးအမှတ်တရဲစခန်းမှာအမှုဖွင့်တိုင်ကြားထားတာဖြစ်ပါတယ်အခုလိုတောင်းဆိုရတာကတော့တရားမျှတမှုအမှုမှပေါ်ပေါက်စေရင်နောက်ခါဒီလိုမျိုးမဖြစ်ပွားရအောင်အတွက်ရည်ရွယ်ထောက်ပြန်ရတာဖြစ်တယ်လို့ရခိုင်ပြည်နယ်လူခုရေးကာကွယ်မြှင့်တင်ရေးဘက်ကတရိုက်တာဦးမြတ်ထွန်းကပြောပါတယ်မြန်မာနိုင်ငံမျိုးရလူခုရေးကော်မရှင်နဲ့ဗမလိုက်တဲ့စုံစမ်းစစ်ဆေးရေးဘက်ကအများဆုံးစစ်ဆေးဖော်ထုတ်ပြီးဆက်ပြီးလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေမပေါ်ပေါက်အောင်တာဝန်ရှိသူတွေအနေနဲ့ကာကွယ်တားဆီးပေးဖို့လည်းညင်ညာချက်မှတောင်းဆိုထားပါတယ်
လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP နဲ့ရွေးကောက်ပွဲမဟာမိတ်အဖြစ်ရက်စဲတော်မယ်လို့ပအိုးအမျိုးသားအဖွဲ့ချုပ် PNO ကပြောဆိုလိုက်ပါတယ် USDP နဲ့ရွေးကောက်ပွဲမဟာမိတ်အဖြစ်ကနေလက်တွဲဖြုတ်လိုက်တာဟာပအိုးပြည်သူလူထုကမလိုလားလို့လူထုဆန္ဒအတိုင်းဖြစ်တယ်လို့ပါတီအတွင်းရင်းမှူးချုပ်ခွန်သိန်းဖေကပြောပါတယ်ပြီးခဲ့တဲ့2010ကနေ2015ရွေးကောက်ပွဲတုန်းက PNO အနေနဲ့2008ဖွဲ့စည်းပုံအရရရှိထားတဲ့ပိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာရှိတဲ့မြို့နယ်၃မြို့နယ်စလုံးမှာအနိုင်ရထားပြီးတော့ပိုးလူမျိုးတွေအနေများတဲ့မောက်မိုင်လွယ်လမ်ရက်ဆောင်မြို့တွေမှာတော့မဟာမိတ်ပါတီဖြစ်တဲ့ USDP ကနေအနိုင်ရထားတာဖြစ်ပါတယ်
2020ရွေးကောက်ပွဲမှာမွန်ညင်ညွတ်ရေးပါတီအနေနဲ့မွန်ပြည်နယ်35တနေရာ၊ကရင်ပြည်နယ်12နေရာ၊တနင်္သာရီတိုင်းဒေသကြီး10နေရာနဲ့ရန်ကုန်တိုင်းဒေသကြီး9နေရာစုစုပေါင်းကိုယ်စားလှယ်လောင်း62ဦးဝင်ရောက်ရှင်းပြန်သွားမယ်လို့ဇူလိုင်လ26ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာအမျိုးသမီးကိုယ်စားလှယ်လောင်း16ဦးပါဝင်တဲ့အတွက်အမျိုးသမီးပါဝင်မှု25ရာခိုင်နှုန်းကျော်ဖြစ်ပြီးအဲ့ဒီကိုယ်စားလှယ်လောင်းတွေမှာအသက်40အောက်22ဦးနဲ့အသက်40ဆက်အယောက်40ကျော်ရှိနေပါတယ်။မွန်ညင်ညွတ်ရေးပါတီဖြစ်မွန်နှပါတီပေါ်လာခြင်းမရှိသေးတဲ့ပြီးခဲ့တဲ့2015ထွေထွေရွေးကောက်ပွဲမှာတော့မွန်မျိုးရပါတီ MMP နဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANTV တို့ဟာနှစ်ပါတီပေါင်းအမျိုးသားလွတ်တော်ကိုယ်စားလှယ်တူနဲ့ပြည်내လွတ်တော်ကိုယ်စားလှယ်တူပဲအနိုင်ရရှိခဲ့ပါတယ်။လက်ရှိမှာမွန်နှစ်ပါတီပူးပေါင်းနိုင်ခဲ့ပြီးလူထုလက်ခံနိုင်တဲ့လူသစ်တွေကလည်းရွေးကောက်ပွဲတွေမှာပါဝင်လာတာတွေ့တဲ့အတွက်2020ရွေးကောက်ပွဲမှာမွန်ညီညွတ်ရေးပါတီနိုင်ခြင်းအများကြီးရှိနိုင်တယ်လို့တုံ့လက်မှုတွေလည်းရှိနေပါတယ်။
လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးပါတီဟာကချင်ပြည်နယ်ချမ်းပြည်နယ်နဲ့မန္တလေးတိုင်းဒေသကြီးတို့မှာရွေးကောက်ပွဲဝင်မှာဖြစ်ပြီးဇူလိုင်လ25ရက်နေ့ကပါတီကိုယ်စားလှယ်လောင်းအမည်စည်းရင်းကိုပထမဆုံးအကြိမ်ထုတ်ပြန်လိုက်ပါတယ်ပထမဆုံးအကြိမ်ထုတ်ပြန်တဲ့စည်းရဲအရကချင်ပြည်နယ်အတွင်း18နေရာချမ်းပြည်နယ်မှာ2နေရာမန္တလေးတိုင်းမှာ4နေရာဝင်ကြိမ်သွားမယ်လို့ပါတီဥက္ကဋ္ဌဦးရွှေမင်းကပြောပါတယ်လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးဒူးလေးပါတီဟာ2015ခုနှစ်အထွေထွေရွေးကောက်ပွဲတုန်းကလွတ်တော်ကိုယ်စားလှယ်9နေရာအနိုင်ရရှိခဲ့ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြမတက်မွန်နဲ့ရခိုင်လက်နက်ကန်အေရုအကြားစစ်ရေးပဋိပက္ခကြောင့်ချင်းတီနယ်တောင်ပိုင်းပလဝမြို့နယ်စမီးမြို့တွေမှာစစ်ဘေးတိမ်းရှောင်နေကြရတဲ့ကလေးငယ်တွေပညာသင်ကြားနိုင်ဖို့အခက်အခဲတွေရှိနေပါတယ်အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကုန်းရင်ကတင်ဆက်ထားပါတယ်
မြမသမရုံနဲ့ရခိုင်တပ်တော်အီရုကြားစီရေးပဋိပက္ခကြောင့်ပလဝမြို့နယ်စမီးမြို့ပေါ်မှာစစ်ဘေးရှောင်ပြည်သူ 3,300 ကျော်နဲ့ကသူငယ်သားငယ်တွေဆယ်တန်းသိတက်ရောက်ကြမဲ့စစ်ဘေးရှောင်ကလေးငယ်တွေအယောက်700ကျော်ရှိနေပြီသူတို့အတွက်ကျောင်းသင်ထောက်ကူပစ္စည်းကျောင်းဝတ်စုံတွေလိုအပ်နေတယ်လို့ပြည်ပဟုတ်အဖွဲ့ကဒါရိုက်တာဦးစော်လီအောင်ကပြောပါတယ်
ကျောင်းသူကျောင်းသားများအရေးကြီးဆုံးတဲ့အရာကတော့ဘာလဲဆိုတော့ကျွန်တော်တို့စပွေးထိုင်ခုံကလုံးဝမလုံလောက်ဘူးခုချိန်မှာပြင်ဆိုပြီးမှကျွန်တော်တို့ဒီစပွေးထိုင်ခုံရိုက်ထုတ်လေလုံးဝအဆင်မပြေဘူးပတ်စမုံရတိဖြစ်တဲ့အခါမှာကျွန်တော်ချင်းတော်မှာတည်တဲ့အချိန်မှာမောတောက်လျှောက်ရောလောဘာမှလုံးလုံးမရဘူးစာရေးခုံနဲ့စပွေးနဲ့ပြီးတော့ကျွန်တော်တို့ကျောင်းစင်းကျောင်းဖြူတွေလူအိတ်တွေ
အခုလက်ရှိမှာတော့ချင်းမြင့်နယ်ဆွေရဖွဲ့ကယာယီကျောင်းဆောင်လို့ဆောင်ဆောက်လုပ်ပေးခဲ့ပေမဲ့ COVID-19 ကာလဖြစ်နေတယ်လို့တစ်ဆောင်နီးပါးရှိနေတဲ့စစ်ဘေးရှောင်ကျောင်းသူကျောင်းသားတွေအတွက်လုံလောက်မှုမရှိနိုင်ကြကြောင်းနောက်ဆကျောင်းဆောင်တွေထားဆောင်ပေးဖို့လိုအပ်နေတယ်လို့ဦးစော်လီအောင်ကပြောပါတယ်။အလားတူပလဝမြို့ပေါ်မှာလည်းစစ်ဘေးရှောင်ပြည်သူ 9,000 နီးပါးရှိတဲ့နဲ့ကအခုပညာသင်နှစ်မှာမူလသန်းကနေ10တန်းသေးတက်ရောက်မဲ့ကျောင်းသားကျောင်းသူ 1,100 ကျော်ရှိနေပြီးကျောင်းဝတ်စုံတင်ထောက်ကူပစ္စည်းတွေလိုအပ်နေတယ်လို့လည်းပလဝမြို့နယ်တိုက်ပွဲရှောင်နဲ့တဘာဝကူညီရေးဖွဲ့ဥက္ကဋ္ဌဦးစံနီကပြောပါတယ
်။အခုကချင်းပြည်နယ်အစိုးရနဲ့ညီနိုင်ပြီးတော့ဆောင်ရွက်တာကသူတို့အတွက်တည်တန်းကျောင်းဆောင်ယာယီကျောင်းဆောင်ပေါ့နော
်။ဒ
ီကိုအစီအစဉ်ရှိတယ်အခုတစ်တီခွဲစိတ်နေပြီ။အထက်ကတိမကူကျောင်းဆောင်နဲ့ဆောင်ရထားတယ်ရှိတယ်။ကျောင်းသူကျောင်းသားတွေအတွက်ကတော့အဓိကတော့ကျွန်တော်အဝတ်အစားတွေလဲလို့မှာပေါ့စာရေးသိရတယ်လို့မယ်
။မြန်မာတနင်္ဂနွေလုံးမှာအခြေခံပညာဆက်ဆံကျောင်းတွေကိုပြီးခဲ့တဲ့ဇူလိုင်23ရက်နေ့ကစလို့ပြည်ထောင်စုကျန်းမာရေးနဲ့အင်္ဂစားဝန်ကြီးဌာနရဲ့စီကံတမချက်နဲ့ကန့်ညီတဲ့ကျောင်းတွေကိုပြန်လည်ဖွင့်လှစ်ခဲ့ကြပေမဲ့စိတ်မွေးဖြစ်ပွားရသေးတာပလဝမြို့နယ်မှာတော့အခြေခံပညာဆက်ဆံကျောင်းစကြောင်းတာဖွင့်လှစ်နိုင်တယ်လို့ပလဝမြို့နယ်ပညာရေးမှူးဆလိုင်းအောင်မင်းကပြောပါတယ်။ချင်းမြင့်နယ်မှာအခြေခံပညာသက်သန်းကျောင်းပေါင်း136ကျောင်းရှိတဲ့ဆဲကနေဇူလိုင်လ28ရက်နေ့စရင်ရအထက်သန်းကျောင်းပေါင်း131ကျောင်းဖွင့်လှစ်နိုင်ခဲ့ပြီလို့ချင်းမြင့်နယ်ပညာရေးဌာနကနေသိရပါဗျ
။ဆက်ပြီးတော့လာမယ့်ရွေးကောက်ပွဲမှာမွန်ပြည်နယ်အတွင်းမှာတော့တော်ပြီးကောင်းတဲ့ကိုယ်စားလှယ်တွေရွေးချယ်နိုင်လိမ့်မယ်လို့မျှော်လင့်နေကြသလိုဒေသခံတိုင်းသားပါတီတွေနိုင်ခြေရှိမယ်လို့လည်းသုံးသပ်နေကြပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
ပြည်သူလူထုတွေဟာဒီမိုကရေစီရေချိန်မြင့်မားလာတဲ့အတွက်လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာကိုပြည်နယ်ဖွံ့ဖြိုးရေးအတွက်ကောင်းတဲ့လူတော်တဲ့လူတွေကိုပဲရွေးချယ်လိုက်မယ်လို့မွန်ပြည်နယ်လူထုဆောင်ရွက်ဥက္ကဋ္ဌဦးမမောင်စောထွန်းကအခုလိုပြောပါတယ်
။ပြည်သူလူထုကဒီမိုကရေစီရေချိန်လေးနည်းနည်းပို့မြင့်လာတဲ့အခါကျတော့ကျွန်တော်တို့ဖွံ့ဖြိုးရေးတွေပါရောနည်းနည်းစဉ်းစားလာပြီ။2020ရွေးကောက်ပွဲရဲ့အခင်းကျင်းမှာတော့ကျွန်တော်တို့ကပြည်နယ်အတွက်ဆိုရင်လူကိုပို့ပြီးတော့ရေးချလာမယ်သဘောတွေမြင်လာတယ်။လူကောင်းကိုပို့ရွေးချယ်ကြလာပေါ့။အပေါ်မှာဟိုပေါ့ဒီမိုကရေစီရရှိရေးအတွက် NLD ကိုထောက်ခံတာတစ်ပိုင်းပေါ့။ဒါပေမဲ့တိုးတော့ကိုယ်နဲ့ဖွံ့ဖြိုးရေးအတွက်ကျတော့ဟိုကောင်းတဲ့လူတော်တဲ့လူတွေကိုပို့ရွေးချင်လာတယ်ဆိုတဲ့ပုံစံလေးတွေတော့တွေ့ရတာပေါ့။
ကိုပြည်နယ်ကိုဦးစားပေးပြီးတော်တဲ့တတ်တဲ့လူတွေကိုရွေးချယ်နိုင်ဖို့မဲလာပေးကြဖို့နဲ့တို့ပေမဲ့လူတွေကိုနှုတ်ပေါက်တော့မလုပ်ကြပါနဲ့ဆိုပြီးမွန်ပြည်နယ်လူထုဆောင်ရွက်အဖွဲ့ကဖောက်ရှားမှုတွေလုပ်နေတယ်လို့လည်းသူကဆိုပါတယ်။ဒါအပြင်မွန်ပြည်နယ် NLD ကိုယ်စားလှယ်လောင်းရွေးချယ်မှုအချုပ်အရှင်ပဋိပက္ခတွေရှိနေတဲ့အနေအထားမှာအရင်မွန်ပါတီခွဲတွေကိုသစုတစည်းတဲ့ပြန်လည်ပေါင်းစည်းထားတဲ့မွန်ညီညွတ်ရေးပါတီ MUP ကပညာတတ်လူငယ်မျိုးဆက်တွေနဲ့ ရှင်ပြန်ရမှာဖြစ်တဲ့အတွက် NLD နေနဲ့အတော်လေးကြိုးစားရမယ်လို့ရင်းမြစ်နယ်လူမှုကြိုးဆောင်ဖွဲ့ YSS မှဦးအောင်နိုင်ဝင်းကအခုလိုတုံ့တက်ပါတယ်
ဒီနယ်အစ်စ်မှာဆိုလို့ရှင် NLD ပါတီကလူဟောင်းအားလုံးနှိပါဖြစ်နေတာကိုတွေ့ရတယ်ပြည်တော်စုအစ်စ်မှာတော့လူဟောင်းရောလူတိအချို့ရောပါသွားတာကိုတွေ့ရပါတယ်မင်းညီမပါတီနေနဲ့ကြတော့ဒီနယ်စင်ရောဒီတော်စုစင်ရောမှာရွေးချယ်ထားတဲ့ကိုယ်စားလှယ်တွေဟာအများလူစုကလက်ခံတဲ့လူတွေပါလာတာကိုတွေ့ရတာပေါ့ကျွန်တော်ချရထင်ပေါ့လေ NLD ပါတီအနေနဲ့ဒီ2020ရွေးကောက်ပွဲမှာတော့ရွေးကောက်ပွဲနေရာ10ခုတောင်ပြည့်ပါမလားလို့ကျွန်တော်ကစိုးရိမ်မိတယ်။ကိုမြင့်ရေးပါတီအနေနဲ့ကတော့ကျွန်တော်တို့အမြင်မှာတော့50ရာခိုင်နှုန်းလောက်တော့အနည်းဆုံးပါသွားမယ်လို့ကျွန်တော်ကယူင်မိပါတယ
်။မော်လမြိုင်မြို့အခြေဆိုင်တာလွင်တိုင်းအက်ဒီတာကိုမင်းမင်းနွယ်ကတော့မွန်ပြည်နယ်မှာဒီပါတီကြီးတွေချိတ်အနေရှင်းပြန်ကြတဲ့အထက်မှာမော်ညီညွတ်ရေးပါတီကအနိုင်ရလိမ့်မယ်လို့အခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။ဆိုင်းသာဒေတာမှာတော့ဆိုင်းသာပါတီကအနိုင်ရမယ်လို့ကျွန်တော်တုံ့တက်ပါတယ
်။မွန်ပြည်နယ်မဲဆန္ဒနယ်မြေ45နေရာမှာ NLD နဲ့ပြည်ခိုင်ကျိုးပါတီကတော့ရေအားအလုံးရှင်ပြိုင်သွားမှာဖြစ်တယ်လို့မွန်ညင်ရွရေးပါတီကတော့တထောင်ပြီးနှင်းကလွယ်ပြီးမဲဆန္ဒနယ်မြေ35နေရာရှင်ပြိုင်သွားမှာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြားရမှာပါရှင်
သမရတက်စခန်းများပြန်လည်ရုပ်သိမ်းပေးရေးအတွက်ကရင်ပြည်နယ်ဖားပွန်မြို့နယ်မှာလူပေါင်းထောင်ချီရှိတဲ့ဒေသခံရွာသားတွေကနေဒုတိယအကြိမ်ထပ်မံဆန္ဒထုတ်ဖော်ခဲ့ပါတယ်။ရသေတောင်မြို့နယ်မှာမဒိန်ကျင့်ခံရတဲ့ဆိုပြီးတရားစွဲဆိုခဲ့သူဥက္ကာကျေးရွာသူအတွက်အမှုမှန်ပေါ်ပေါက်ဖို့ရခိုင်အရက်ဖက်အဖွဲ့တရားကျော်ကကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်။
တော်ရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအန်ဒ
ါ။ဒီကနေ့ညပိုင်းအတွက်ပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကချင်ကြပေးတော့မှာဖြစ်ပါတယ်။ကွာတော်မှာ COVID-19 ရောဂါကူးစက်ခံသူဦးရေဟာ18သန်းကျော်နဲ့ဒေသသူ6သိန်းခွဲသောနေပါရှိသွားပြီဖြစ်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကတော့ရောဂါကူးစက်သူနဲ့ဒေသသူအများဆုံးရှိနေပြီးတော့ကူးစက်သူစုစုပေါင်း 4.4 သန်းကျော်သွားပြီဖြစ်ပါတယ်။ဒါပြင်အမေရိကန်မှာဒေသသူရေအတွက်ဟာ3သိန်းခွဲကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကမနေ့ကဖော်ပြလိုက်ပါတယ်။California, Florida နဲ့ Texas လို့တချို့ပြည်နယ်တွေမှာတော့ဒေသသူတွေဟာအပတ်စဉ်ဒါမှမဟုတ်နေ့စဉ်စံချိန်တင်တိုးနေတာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်ထပ်9ဦးတွေ့ရှိခဲ့ရတာကြောင့်ဒါဟာ3လအကြာမှာပထမဆုံးချိန်ရောဂါပိုပြန်ကူးစက်လာတာဖြစ်ပြီးတော့ကူးစက်မှုတွေဘယ်လိုဖြစ်လာသလဲဆိုတာခြေရာမခံနိုင်သေးဘူးလို့အာဏာပိုင်တွေကပြောပါတယ်။အိန္ဒိယဘက်မှာဆိုရင်လည်းလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ5000ကျော်ရှိတယ်လို့ဒီနေ့မှာပြောလိုက်ပါတယ်။ဒါဟာအိန္ဒိယမှာဗိုင်းရပ်စ်ကူးစက်ခံသူတစ်ရက်ထဲ5000ကျော်တာပထမဆုံးချိန်ဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း358000ကျော်သွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ Victoria ပြည်နယ်မှာဗုဒ္ဓဦးနေ့ကဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ923ယောက်နဲ့သေဆုံးသူ73ယောက်ရှိပြီးဒါဟာတရက်ထဲမှာတည်းကူးစက်မှုအများဆုံးစတင်တင်ခဲ့တာဖြစ်ပါတယ်။ပြည်နယ်ဝန်ကြီးချုပ် Daniel Andrews ကတော့အခုလိုကူးစက်မှုတွေတိုးလာနေတာဟာဒေသခံတွေအနေနဲ့ရောဂါလက္ခဏာတွေပြနေတဲ့ကြားကပဲအလုံသွားတာတွေအပြင်းသွားတာတွေဆက်လုပ်နေကြပြီးတော့တက်ကြီးစောင့်ရှောက်ရေးခရီးတွေမှာလည်းရောဂါကူးစက်မှုတွေကြောင့်ဆိုပြီးတော့အပြစ်တင်လိုက်ပါတယ်။လာမယ့်တနင်္ဂနွေနေ့ကစပြီးတော့ပြည်내တစ်ခုလုံးမှာအပြင်ထွက်ရင်နှာခေါင်းစည်းတွေမှာဖြစ်မနေတတ်ကြဖို့ကိုလည်းပြည်내ဝန်ကြီးချုပ် Daniel Andrews ကအမိန့်ထုတ်လိုက်ပါတယ်။ဆန္ဒပြတဲ့သူတွေနဲ့ပြည်ထောင်စုရဲတပ်ဖွဲ့ကြားရုံးရင်ဆက်ခတ်မှုတွေဖြစ်ပွားနေတဲ့ American ပြည်ထောင်စု Oregon ပြည်내 Portland မြို့ကနေဒီပြည်ထောင်စုရဲတပ်ဖွဲ့ဝင်တွေဒီနေ့ကြာသပတေးနေ့မှာစတင်ရုပ်သိမ်းတော့မှာဖြစ်တယ်လို့ပြည်내အုပ်ချုပ်ရေးမှူး Kate Brown ကပြောလိုက်ပါတယ်။ပြည်ထောင်စုနဲ့ပြည်내ဆွေးရတောင်းဝန်ရှိသူတွေကြားသဘောတူညီမှုရပြီးတဲ့နောက်အခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။အမေရိကန်အကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ရဲ့မျိုးဆက်သစ်အင်္ဂါဂျိုစူးစမ်းလေ့လာရေးယင်း Perseverance ကိုဒီကနေ့ခြားသပတေးနေ့မှာ Florida ပြည်နယ် Cape Canaveral ကနေလွတ်တယ်မှာဖြစ်ပါတယ်။အင်္ဂါဂျိုမှာတက်ရှိသတ္တဝါတွေရှိခဲ့သလားဆိုတာကိုဒီယင်းကိုအသုံးပြုပြီးစူးစမ်းလေ့လာသွားဖို့အစီအစဉ်ထားပါတယ်။ American Congress လွတ်တော်မှာနှစ်ပေါင်းများစွာတာဝန်ထမ်းခဲ့တဲ့ထင်ရှားတဲ့ဒီမိုကရက်အမတ်တဦးလည်းဖြစ်ပြီးသူခွင့်ရေးခေါင်းဆောင်တဦးလည်းဖြစ်တဲ့အောက်လွတ်တော်မှာ John Lewis ရဲ့ဇာပနာကိုဒီကနေ့ခြားသပတေးနေ့ကြော်ဂျီယာပြည်နယ်အတ္လန်တာမြို့ကအောက်မေ့ဘွယ်အခမ်းအနားပြီးမှကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ဒါပေမဲ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေအရဗီမာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေခုနကအစီအစဉ်ကိုလည်းလောမာယာရေးအစိုင်းထားပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ တော့အချိန်လေးအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နေပ
ါ This program has come to you from the Voice of America, Washington.